Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ February 23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 32 line meter 51နဲ့လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube လူမှုကွန်ရက်တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါပါခင်ဗျာဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝလန်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်ကျွန်တော်တမောင်သားမှာအနေခတ်သိကင်းကျင်းကြပါစေဗျာဒီနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ဒါမုတ်မြောက်ပိုင်းကိုရုရှားကအပြင်းထန်ပစ်ခတ်တိုက်ခိုက်နေတယ်လို့ယူကရိန်းကဒီနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်အမေရိကန်ကဘူပေါင်းကြီးတွေကိုတရုတ်နိုင်ငံလေကြောင်းပိုင်တဲ့ထက်ကို2022ခုနှစ်မှာစဲချိန်တဲ့မနေ့ပြစ်လုခဲ့တယ်ဆိုတော့တရုတ်ရဲ့ဆွဆွဲချက်ကိုအမေရိကန်သမ္မတအင်ဂျီရောကဒီနေ့တနင်္လာနေ့မှာညှင်းဆိုလိုက်ပါတယ်စီးရီးယားသဘုံတွေထိချုပ်ထားတဲ့နေရာတွေကိုအကူအညီပေးခွင့်ပြုဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ပဲတင်ပြပေးကြပါပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ပြီးတင်ပြပေးမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့ဟာမြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ဖြစ်ပါတယ်
ကျွန်တော်တို့နိုင်ငံရဲ့အကျိုးဆောင်ရွက်ခဲ့တဲ့အာဇာနည်တစ်ဦးဖြစ်တယ်ပေါ့အဲ့ဒါကြောင့်မလို့အာဇာနည်ဆိုတာကဘယ်တော့မှမတည်ဘူးလူတည်သွားပေမဲ့နာမည်မတည်ဘူးဆိုတော့ကျွန်တော်ဒီလူမျိုးကိုပြောချင်တယ
်စစ်ကောင်စီကဗိုလ်ချုပ်ဆန်းမွေးနေ့ကိုကျင်းပခဲ့တာမရှိပေမဲ့စစ်ကောင်စီကိုတော်လန်တဲ့ဒေသတွေမှာဗိုလ်ချုပ်ဆန်းမွေးနေ့ဝယ်တွေကျင်းပခဲ့ကြတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြပါမယ်အဲ့ဒီနောက်မှာတော့တနင်္သာရီတိုင်းပလောမျိုးဘက်မှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခတ်နေတာဖကန်ဒေတာလုံခင်းမှာမြေစာပုံပြိုကျလို့ရေမစစ်ကြောက်ရှာသူနှစ်ဦးသေဆုံးခဲ့တာနဲ့ထိုင်းနိုင်ငံမှာထိုင်းမိသားစုတပ်ဖြတ်မှုအတွက်တမန်ရရှိသူမြန်မာအလို့သမား3ဦးကိုလိုက်လံရှာဖွေနေတာစတဲ့သတင်းပိပုတ်ချက်တွေကိုနားဆင်ရပါမယ်။ဒုတိယပိုင်းအစီအစဉ်တွေမှာဆိုရင်တော့ကင်းပြင်းတဲ့အတွင်းကအခြေအနေတွေအကြောင်းအစင်ကစားထုတ်ဝေသူနဲ့နဲ့ပလိုးနဲ့တွစ်ဆုံမင်းမြန်းကနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့လူမှုမြင်ကွင်းအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။ဒါရီမတင်ဆက်ခင်အခုအရင်ဆုံးတော့တင်းလာညအတွက်နောက်ဆုံးရရှိရတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇောင်းဝန်လိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ဘာဘက်မြောက်ပိုင်းကိုရုရှားကအပြင်းထန်ပစ်ခတ်တိုက်ခိုက်နေတယ်လို့ယူကရိန်းကဒီနေ့တင်းလာနေမှာပြောလိုက်ပါတယ်။ယူကရိန်းဒိုနက်စ်ဒေသမှာရှိတဲ့ဘက်မှမြို့ကိုသိမ်းပိုက်ဖို့အတွက်ရုရှားကတိုက်ခိုက်နေခဲ့တာလပိုင်းရှိခဲ့ပါပြီ။မြို့မြောက်ပိုင်းကပရက်စကိုဗစ်ကာရွာအခြေအနေကခက်ခဲတဲ့အခြေအနေဖြစ်တယ်လို့ယူကရိန်းသမ္မတရုံးအစည်းအဝေးခန်းစာမှာဆိုထားပါတယ်။ဘာမုန်နေမြေကလူနေနေရာ16ခုကိုရုရှားတပ်တွေကလက်နက်ကြီးတွေတင်ကားတွေနဲ့ပစ်ခတ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။အဒီလိုနေရာတစ်ခုဖြစ်တဲ့ Krasna Hora ကိုရွာကိုသိမ်းပိုက်ခဲ့တဲ့အကြောင်းရုရှားကြီးစက်တပ် Wagner အုပ်စုကတင်းကြွေနေကကြေညာခဲ့ပါတယ်။တောက်ကြနေတုန်းက drone တွေ drone ကြီးတွေနဲ့ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လျှက်စစ်အခြေခံအဆောက်အုံတွေပျက်စီးသွားခဲ့ရတာမိပြန်ရအောင်ပြတယ်ပြုပြကြတဲ့ဝန်ထမ်းတွေကိုတင်းကြွေနေညဗီဒီယိုမိန်ကွန်းမှာ Tabra Volodymyr Zelensky ကချီချူပြောကြလိုက်ပါတယ်။မိပြနေတဲ့နေရာတွေကိုလည်းတနင်္လာနေ့မှာပြန်ဆပြီးပေးနိုင်မယ်လို့သမ္မတကပြောပါတယ
်။အမေရိကန်ကဗိုလ်ပေါင်းကြီးတွေကိုတရုတ်နိုင်ငံလေကြောင်းပိုင်နယ်ထက်ကို2022ခုနှစ်မှာစဲချိန်နဲ့မနေ့ပြစ်လွတ်ခဲ့တယ်ဆိုတော့တရုတ်ရဲ့ဆွဆွဲချက်ကိုအမေရိကန်သမ္မတအင်ဂျီရောကဒီကနေ့တနင်္လာနေ့မှာညင်းဆိုလိုက်ပါတယ်။ထောက်လာရေးသတင်းအချက်အလက်တွေအတွက်အမြင့်ပြန်ဗိုလ်ပေါင်းကြီးတွေကိုလွတ်တာကတရုတ်သားဖြစ်ပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူအေဒရီယန်ဝက်ဆန်ကလူမှုစာမျက်နှာ Twitter မှာရေးပါတယ်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနယ်စပ်ဟူရိုနွန်းရေကန်ကြီးပေါ်မှာအမျိုးအမည်မသိအရာဝတ္ထုကိုပြစ်ချဖို့အမေရိကန်တိုက်ခိုက်ရေးချက်လျင်တွေကိုတင်းနှင်းတွင်တွေကသမ္မတဂျိုးဘိုင်ဒန်ကအမင်းပေးခဲ့တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကလည်းပြောဆိုပါတယ်အဲ့ဒီအရာဝတ္ထုဟာမွန်တာနာပြည်နယ်မှာစနေနေ့ကတွေ့ခဲ့တဲ့အရာဝတ္ထုနဲ့ပုံစံတူတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်ဒီလာထဲမှာစရုပ်ထားမြောက်ပြစ်ချလိုက်တဲ့အဲ့ဒီအရာဝတ္ထုတစ်ခုဖြစ်ပြီး၃ရက်အတွင်းတတိယမြောက်ပြစ်ချလိုက်တဲ့အရာဝတ္ထုလို့ကြောင့်ကျင်သူတွေကပြောပါတယ်စရုပ်ထားအချင်းပြစ်ချလိုက်တဲ့အဲ့ဒီအရာဝတ္ထုဟာရှင်းမြောင်ပုံစံဖြစ်ပြီးအောက်မှာကျိုးတစ်ခုဆွဲထားပေမဲ့ဘလို့ပစ္စည်းကရိယာတည်ဆောင်လာတဲ့ဆိုတာအတိအကျမသိရတဲ့အကြောင်းအမည်မဖော်လို့သူပင်ဒဂွန်စစ်ထနာချုပ်အရာရှိကပြောပါရခင်ဗျာ
စီးရီးယားသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုအခုညီပေးခွင့်ပြုဖို့ဥရောပသမဂ္ဂလုံခြုံရေးကောင်စီကအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်စီးရီးယားကိုအခုညီပေးခွင့်ရှိပေမဲ့နေဇာတစ်ဖက်ထဲကိုပဲဖျက်ချော်ခွင့်ပြုထားတာကြောင့်အမေရိကန်ကအခုလိုတောင်းဆိုလိုက်ရတာပါတူရကီနဲ့ဆီးရီးယားငလျင်ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးငလျင်တန်းသင့်သူတွေကိုနေထိုင်ရေးအစားအသောက်ကျောင်းပညာရေးနဲ့စိတ်ပိုင်းဆိုင်ရာစောင့်ရှောက်မှုတွေပေးအပ်ဖို့ဆက်ပြီးလှုပ်ဆောင်ရတော့မယ်လို့ကုလသမဂ္ဂ ကူညီထောက်ပံ့ရေးအဖွဲ့အကြီးအကဲမာတင်ဂရစ်ဖစ်ကဒီကနေ့ဆီးရီးယားမြောက်ပိုင်းအလက်ပိုဒေသကိုသွားရောက်တဲ့ချိန်မှာပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်လွတ်ခွက်ခဲ့တဲ့ငလျင်ကြောင့်အခုထိတိတ်ဆုံးသူအရေအတွက်3000ကျော်ကျော်နဲ့ထိခိုက်ဒဏ်ရာရသူ6200ကျော်ရှိပါတယ်။ဆီးရီးယားဘက်မှာတော့သမရဘာရှာအာဆတ်ထိန်းချုပ်ထားတဲ့အစိုးရနယ်မြေတွေနဲ့တဘုံတွေထိန်းချုပ်ထားတဲ့နယ်မြေအပေါင်းဝင်အနောက်မြောက်ပိုင်းဒေသမှာငလျင်လွတ်ခွက်ခဲ့တာပါ။စီးရီးယားကတဘုံတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာလည်းကုလသမဂ္ဂကအကူအညီတွေပေးအပ်သွားမယ်လို့ကုလသမဂ္ဂအကြီးအကဲမာတင်ဂရစ်ဖစ်ကပြောပါတယ
်။ဒီနေ့တနင်္လာနေ့ကစပြီးစီမင်းအစ်အောင်ယာယီဗီဇာနဲ့ဩစတြေးလျမှာနေထိုင်ကြတဲ့ဒုက္ခသည်တွေဟာအများရနေထိုင်ခွင့်ကိုရရှိကြတော့မှာဖြစ်ပါတယ်။2013ခုနှစ်မတိုင်ခင်ကဩစတြေးလျနိုင်ငံကိုရောက်ရှိလာကြတဲ့လူပေါင်း19000လောက်ဟာဒီအပြောင်းအလဲရဲ့အကျိုးကိုခံစားကြရမှာဖြစ်ပါတယ်ဒုက္ခသည်တွေတောင်မတင်ရေမကျဘဝမှာနေရတာဟာအတိတ်ပဲမရှိပါဘူးလို့လူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂတ်စ်ကတနင်္လာနေ့မှာပြောပါတယ်အဲ့ဒီသူတွေရရှိမဲ့ဗီဇာအသစ်ဟာအမြဲတမ်းနေထိုင်ခွင့်ရရှိသူတွေရဲ့အခွင့်အရေးအတိုင်းသက်သာချောင်ချီရေးခံစားခွင့်နဲ့အစစ်မြင့်ပညာရေးကိုတည်ငြိမ်ခွင့်လည်းရရှိကြမှာဖြစ်ပါတယ်သူတို့ဟာဩစတြေးလျနိုင်ငံသားအဖြစ်ရှောက်ထားနိုင်ပြီးသူတို့ရဲ့အမျိုးတွေကိုလည်းဩစတြေးလျနိုင်ငံကိုလာဖို့ကမခတာပြုရှောက်ထားနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
ရောဂျဒုက္ခသည်တွေမြန်မာနိုင်ငံပြန်ပုတ်ပြီးပါဝင်ရေရှည်တည်နှံ့တဲ့အဖြစ်ရှာနိုင်မှုရှိရှိပြီးဒုက္ခသည်တွေရဲ့နေထိုင်ရေးနဲ့လက်ခံထားတဲ့ရပ်ရွာတိုင်ဝမ်တွေအပြည်ပြည်ဆိုင်ရာရွှေ့ပြောင်းနေထိုင်ရေးအဖွဲ့ IOM အပါဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဂျပန်နိုင်ငံကဆက်လက်လှုပ်ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာဂျပန်သံတမန်ကြီးအီဝါမာကီမီနိုရီကပြောကြားလိုက်ပါတယ် IOM အဖွဲ့ကလည်းအမေရိကန်ဒေါ်လာ5.8 billion လူဒန်းလိုက်ပါတယ်ဘတ်ဆန်ချာနဲ့ကော့စ်ပကြားမှာရှိကြတဲ့ဒုက္ခသည်တွေနဲ့ဒေသခံအတိုင်းဝင်းရဲ့ခိုးလို့ရနေရာများအစ်စ်မြင့်တင်ရေးစီမံချက်အတွက်ခုလိုလှူဒါန်းလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ပတ်လုံးကတော့စစ်ကောင်စီရဲ့ဝင်းကြီးဥက္ကူကိုလိုက်တဲ့ဝင်းကြီးတော်တသက်ခိုင်တို့ဟာရိုဟင်ဂျာတွေပြန်လည်လက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးရခိုင်ကိုတွားရောက်ခဲ့ကြပါသေးတယ်
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းတွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာနေညာပဲတင်းတွေကို view ကဆက်လက်ကြည့်ညာနေပါတယ်ထိုင်းမြန်မာနယ်စပ်တပ်ပင်နယ်ဝါချောက်ပြုံမှာလာသားကလေးတဦးပါဝင်ထိုင်းနိုင်ငံသားမိသားစု၅ဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတန်လျာရှိတဲ့မြန်မာနိုင်ငံသား၃ဦးထိုင်းရဲတွေကလိုက်လာရှာဖွေနေကြောင်းဘန်ကောက်ပို့စ်သတင်းကဆိုပါတယ်တပ်ဖြတ်သွားသူတွေကိုဖမ်းဆီးပေးမယ်ဆိုရင်ပတ်ငွေ5,000ပေးမယ်လို့ဒေသခံထိုင်းကောင်ဆောင်တွေရဲ့မိသားစုတွေကကြေညာထားပါတယ်ထိုင်းဇနီးမောင်နှံပြည့်၃လအရွယ်ကလေးငယ်9နှစ်သားနဲ့10နှစ်သားကလေးတွေ၅ဦးစလုံးတပ်ဖြတ်ခံရတာပါမြန်မာနိုင်ငံသား20ထက်မနည်းကလည်းထိုင်းရဲတပ်ဖွဲ့ကစစ်ဆေးနေပါတယ်လေးရကြချဖွေပြီးမတွေ့တဲ့နောက်တန်ရရှိသူတွေဟာမြန်မာနယ်စပ်မြို့မြောက်ပိုင်းကိုထွက်ပြေးသွားတယ်လို့ယုံကြည်အောင်ရမူကြီးဝမ်ဆန်ကဘန်ဟော့ပို့စ်တင်းစာကိုပြောပါတယ်။ဒီကြားတရင်ပုတ်အနေနဲ့တော့မလေးရှားနိုင်ငံမှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းမြန်မာနိုင်ငံသား29ယောက်ကိုနှစ်ကြိမ်လူကုန်ကူးရမှာပါဝင်ခဲ့တဲ့ရဲတပ်ချက်ကြီးတဦးကိုမလေးရှားအနာပိုင်တွေကဖမ်းဆီးတရားစွဲဆိုလိုက်တဲ့အကြောင်းမလေးရှားနိုင်ငံထုတ်တဆန်းတင်းစာမှာရေးသားထားပါတယ်။
မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံနယ်စပ်ကအင်တာနက်မှာအသုံးပြုတဲ့ခရစ်တိုငွေကြေးနဲ့လုတ်တဲ့လုပ်ငန်းတွေမှာအာဓမအလုပ်လုပ်ဖို့ခေါ်ဆောင်သွားခံရတဲ့ဖိလစ်ပိုင်နိုင်ငံသား၈ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနက AFP သတင်းကိုပြောပါရယ်။နောက်ဆုံးအတော့ဟာဖိလစ်ပိုင်နိုင်ငံကိုတနင်္လာနေ့ကပြန်လည်ရောက်ရှိခဲ့ကြတယ်လို့နိုင်ငံသားဝန်ကြီးဌာနရွှေ့ပြောင်းလုတ်သားရေးဌာနလက်ထောက်ဝန်ကြီးအဖြစ်ယာယီတာဝန်ယူထားတဲ့အက်ဒဝါဒိုဒီဗေဂါကပြောပါရယ်။ဖိလစ်ပိုင်နေကအင်္ဂလိပ်စကားနဲ့ကွန်ပျူတာကျွမ်းကျင်ကြတာကြောင့်သူတို့ကိုပြစ်မှတ်ထားကြတယ်လို့သူကဆိုပါတယ်မြန်မာလာအိုနဲ့ကမ်ဘောဒီးယားတို့မှာလိမ်လည်နေတဲ့တရုတ်အင်တာနက်ခရစ်တိုငွေကြေးလုပ်ငန်းကသူတို့ကိုဒူဘိုင်းကနေထိုင်းမှာအလုပ်လုပ်ဖို့ဆိုပြီးဖျားယောင်ခေါ်ဆောင်လာခဲ့ကြတာဖြစ်ပါတယ်လေးယောက်ဟာအသက်30အရွယ်အတွင်းအမျိုးသားတွေဖြစ်ကြပြီးဘန်ကောက်ကိုရောက်တာနဲ့မဲဆောက်ကိုဆက်လက်ခေါ်ဆောင်သွားပြီးမြန်မာဘက်ကနေဆက်တဘုံနေမြေထဲမှာရှိတဲ့သူတို့လုပ်ငန်းရှိရာခေါ်ဆောင်သွားကြတာဖြစ်တယ်လို့ဒီဗေဂါကပြောပါတယ်သူတို့ဟာလောက်ခရရှိသလိုအမျက်အစွန်းကိုခေါ်ဝေပေးတာလည်းရရှိပေမဲ့အင်တာနက်ပေါ်ကနေလုံလောက်တဲ့ဖောက်တဲ့အရေးအတွက်ကိုမရှာနိုင်ရင်တော့ကိုဒီလက်ရောက်တန်ခတ်ခံရတယ်လို့လည်းဒီဗေဂါကဆိုပါတယ်အသက်20အတွင်းအမျိုးသမီး၄ယောက်လည်းတင်းနှင်းလာနေမှာဖိလစ်ပိုင်နိုင်ငံကိုပြန်လည်ရောက်ရှိလာကြပါတယ်။သူတို့ကတော့ထိုင်းနိုင်ငံကိုခရီးသွားအဖြစ်သွားကြရင်မြန်မာနယ်စပ်ဘက်ကိုရောက်ရှိသွားကြတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းတရုတ်လူလိမ်နေစီမှာဖိလစ်ပိုင်လူမျိုး50ကနေ80အထိကမ်ဘောဒီးယားနဲ့လာအိုတို့မှာ50စီအလုပ်လုပ်နေကြတယ်လို့လည်းဒီဗေကကထင်မြင်ယူဆထားပါတယ်ခင်ဗျာ
တရုတ်လုံခြုံရေးတင်မောကစစ်သုံးလေးစားလင်းနဲ့ထိုးတဲ့အတွက်ဖိလစ်ပိုင်ကင်းလက်ရေးရင်အမှုတန်းတွေဟာတခဏတာမမြင်မကန်းဖြစ်သွားခဲ့တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတနင်္လာနေ့မှာပြောပါတယ်။အခုလိုဖြစ်ရကဖိလစ်ပိုင်စပရတီကျုံးမော်က Second Thomas Show ကနေ7မိုင်ကွာမှာ February 6ရက်နေ့ကဖြစ်ပွားခဲ့တာပါ။ဖိလစ်ပိုင်ကင်းလက်ရေးရင်ကိုအစိမ်းရောင်လေဆာနဲ့နှစ်ကြိမ်ထိုးခဲ့တယ်လို့ပြောပါတယ်။တရုတ်တင်မောဟာဖိလစ်ပိုင်တင်မောနဲ့မီတာ140အကွာထိလာခဲ့တယ်လို့လည်းဆိုပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ရဲ့ကင်းလက်ရေးရင်ဟာတပ်ဖွဲ့အလဲအလဲလှုပ်ဖို့နဲ့စားတိုက်ခါပို့နေတာဖြစ်ပြီးဒါကိုပိတ်ဆို့ဖို့တေချာလှုပ်ဆောင်ခဲ့တာဟာဖိလစ်ပိုင်အနောက်ဘက်ပိုင်းပင်လယ်ရေပြင်တဲကဖိလစ်ပိုင်ရဲ့အချုပ်ချာအနာကိုမထေမဲ့မြင်ပြတာပဲဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကပြောပါတယ
်2024ခုနှစ်ပါရီနီဝါဒီအိုလံပစ်ပြိုင်ပွဲမှာရုရှားနဲ့ဘလာရုစ်နိုင်ငံတို့ကိုဖိတ်ကြားခဲ့တဲ့အတွက်နိုင်ငံတကာအိုလံပစ်ကော်မတီဟာတမိုင်းရဲ့မာယွန်းတဲ့ဘက်မှာရောက်ရှိနေတယ်ဆိုတော့ပြောဆိုချက်တွေကိုကော်မတီဥက္ကဋ္ဌသောမတ်ဘက်ကညှင်းဆိုလိုက်မြင့်ဆိုပယ်ချလိုက်ပါတယ်ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Alpine ကမ္ဘာချန်ပီယံနေရှော့စီပြိုင်ပွဲမှာတင်းနောက်တွေကို February 12ရက်တင်းနှင်းတွင်နေကသူကပြောခဲ့တာဖြစ်ပါတယ်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားပြီးဆက်သွယ်ဆက်ဆံဖို့စ조사နေကြသူတွေနဲ့အထူးကြံထားပြီးခွဲခြားခြင်းသူတွေဘယ်သူကငင်းညာရေးအတွက်ပို့လုပ်နေတယ်ဆိုတာတမိုင်းကပြပါလိမ့်မယ်လို့သူကဆိုပါတယ်ကျွန်တော်တို့ရဲ့အခန့်ကဏ္ဍကလူတွေကိုအတူတကတွေးဖို့လှုပ်ဆောင်ပေးတာဖြစ်တယ်လို့လည်းသူကပြောကြားခဲ့ပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့ကျွန်တော်ဇုံဝင်လည်တို့ကဒူတင်ပြပေးခဲ့ကြတာပါခင်ဗျာ။ View American အတန်းကလည်းတင်းနယ်လာနေညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါလေ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီပို့ပထမအဦးဆုံးတော့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့သတင်းနဲ့စကြရအောင်ပါ။ဒီကနေ့ February 13ရက်ဗိုလ်ချုပ်အောင်ဆန်းအသက်108နှစ်ပြည့်တဲ့မွေးနေ့အထိမ်းအမှတ်အဖြစ်နဲ့နိုင်ငံတော်ကဒေသတချို့မှာဆရာနာရှင်ဆန့်ကျင်ဆန္ဒပြကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေကကြောင်းနေမှာဗိုလ်ချုပ်နဲ့တော်လှန်ရေးအကြောင်းတွေဟောပြောတာတွေလည်းလုပ်ခဲ့ကြတယ်လို့ဆရာနာရှင်ဆန့်ကျင်ရေးအင်အားစုတွေကပြောကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကတင်ပြပေးမှာပါခင်ဗျာ
ဒီကနေ့ကြာရောက်တဲ့ February 13ရက်နေ့ဗိုလ်ချုပ်အောင်ဆန်းအသက်108နှစ်ပြည့်မွေးနေ့မှာတော့စကိုင်းတိုင်းကနီနယ်ထဲမှာငါတို့ဒီဗိုလ်ချုပ်အောင်ဆန်းများဆိုတဲ့ခေါင်းစည်းစာတန်းကိုကန်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်ဒီလိုမျိုးခြိတက်ဆန္ဒပြခဲ့ကြတဲ့ရည်ရွယ်ချက်ကိုတော့ကဏီမြို့နယ်နှွေဦးတော်လိုင်းရဲ့တပိတ်အင်အားစုဦးဆောင်သူကိုပြည့်အောင်နိုင်ကအခုလိုပြောပြပါဗျ
။ကျွန်တော်ကဏီနယ်ကတော့ကျန်တာတိုင်းကြီးနဲ့ပုံစံမျိုးမျိုးနဲ့တပိတ်စီကြောင်းနဲ့ဆန္ဒပြမှုတွေကိုကျွန်တော်လုပ်ခဲ့ပေါ့အခုလည်းလုပ်တယ်။အဲဆိုရင်ကျွန်တော်နေတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မှာပါကြောင်းဒါမျိုးလုပ်ကလေးပေါ့အဓိကကတော့ဗိုလ်ချုပ်အောင်ဆန်းကိုကျွန်တော်တို့အနေနဲ့မမေ့ဘူးပေါ့အဲဆိုလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းဆိုတာကျွန်တော်ပြည်သူ့ရဲ့ဗိုလ်ချုပ်ပေါ့ဗိုလ်ချုပ်ဆိုတာကျွန်တော်တို့ဘယ်တော့မှမေ့မရတယ်လို့ကျွန်တော်တို့နိုင်ငံရဲ့အကျိုးကိုဆောင်ရွက်ခဲ့တဲ့အာဇာနည်တစ်ဦးဖြစ်တယ်ပေါ့အဲ့ဒါကြောင့်မလို့အာဇာနည်ဆိုတာကဘယ်တော့မှမတည်ဘူးလူတည်သွားပေမဲ့နာမည်မတည်ဘူးဆိုတော့ကျွန်တော်ပြည်သူလူထုကိုပြောချင်တယ်အဲ့တော့ဒီပြည်သူလူထုတွေအနေနဲ့လည်းပဲငါတို့ကိုယ်စီတယောက်ချင်းစီတယောက်ချင်းစီတိုင်းဟာဒါအာဇာနည်ကြီးဖြစ်နေတယ်ငါတို့တယောက်ချင်းစီတယောက်ချင်းနဲ့ဗိုလ်ချုပ်အောင်ဆန်းကြီးဖြစ်ဖို့ဖြစ်ရမယ်ဆိုစိတ်ထဲနဲ့ဒီကြော်လိုင်းကြီးမှာအပူပေါင်းပါဝင်ဆောင်ရွက်ပြီးတော့မှအတူတူကသွားဖို့လိုတယ်ဆိုရင် message ပေးရင်းနဲ့ကျွန်တော်တို့သွေးစည်းညီညီတရားတွေဟောတယ်ကျွန်တော်တို့ဟာဒီဘယ်လိုပဲဖြစ်ဒီအချိန်ကြီးကာလတွေပြောင်းပြောင်းဒါဒီတော်လိုင်းကိုသွားမှရမယ်ပေါ့အာဂါနီစိတ်ချက်တွေမျိုးဘို့မတို့ကပေါ်ချောင်းဆန်းနေဖြစ်တယ်ဆိုရင်ဖြစ်ဖို့ရအတွက်ကြိုးစားသင့်တယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒါဆရာနိုင်ဆန့်ကျင်တဲ့ပိုင်းနဲ့ပေါ်ချောင်းဆန်းမွေးနေ့အမှတ်တရခံအောင်ပြုလုပ်တာပေါ့ဗျာ
လက်နက်ကင်တော်လိုင်းရေးလုပ်နေတဲ့သူတွေကလက်နက်မဲ့တော်လိုင်းရေးလုပ်နေကြတဲ့သူတွေပါဗိုလ်ချုပ်ရဲ့နီးလန်းတဲ့စိတ်ဓာတ်ကိုအတူယူလေးစားဖို့လိုသလိုအာနာရှင်ကိုလက်နက်ကင်တော်လန်ကြရင်းနဲ့ကိုရိုင်းအာနာရှင်ဖြစ်မသွားကြဖို့အထူးသတိထားသင့်ပါတယ်လို့ကိုပြည့်အောင်နိုင်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့တော်လိုင်းမှာလက်နက်ကင်တော်လိုင်းလက်နက်မဲ့တော်လိုင်းရေးပေါ့လက်နက်ကင်တော်လိုင်းရေးကျွန်တော်လက်နက်မဲ့တော်လိုင်းရေးမှာတော့ကျွန်တော်တို့လုပ်နေကြတဲ့သူတွေကပုံစံအမျိုးမျိုးကိုလာယာလမ်းနေရတဲ့အမျိုးမျိုးဆိုတော့ကျွန်တော်တို့ဗိုလ်ချုပ်ရဲ့လမ်းစဉ်အတိုင်းသွားဖို့ဆိုတာအများကြီးကျွန်တော်တို့လိုအပ်ပါလိမ့်တယ်ကျွန်တော်တို့အတော်ကိုစူးစမ်းရမယ်ရုံးကန်ရမယ်အနေထားတော့ရှိတယ်ပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာတွေကအစွဲတွေအများကြီးနဲ့အရင်ကတည်းကဆိုရင်ပါတီရောင်းသွေးတွေခွဲတာမျိုးကြီးကျွန်တော်ရှိကြတယ်ပေါ့ရှိကြတယ်ဆိုတော့လုပ်နေတဲ့နေရာမှာတော့အခက်အခဲတွေအမျိုးစုံရှိနေတယ်ဗိုလ်ချုပ်အောင်ဆန်းချမှတ်ထားတဲ့မူကောင်းတွေအတိုင်းဗိုလ်ချုပ်အောင်ဆန်းကိုစိတ်တည်းနှလုံးသားတွေပြည်ပြောင်းလဲဖို့အတွက်ဆိုရင်ကျွန်တော်တို့ကအစမိဘပြည်သူတွေအနေနဲ့တော်လိုင်းကိုမြန်မြန်ပြီးချင်ရင်တော့ကျွန်တော်တို့ ကြက်ကြက်သားသားတော့ကျွန်တော်တို့ဆုံးဖြတ်ရမယ့်အချိန်ရောက်နေပြီပေါ့ချားနေလို့ကတော့ကျွန်တော်တို့မရဘူးအဲ့ဒါကြောင့်မို့လို့ဟိုကျွန်တော်တို့ကဘိုးချောင်းဆန်းရဲ့မွေးနေ့မှာကျွန်တော်တို့တန်နေချန်ချလိုက်ကြပါဘိုးချုပ်ကြီးစိတ်ကတည်းကတော့မွေးမယ်ပြောင်းလဲရောမြန်မြန်ပြီးအောင်ကြက်ကြက်သားသားလုံမယ်ဆိုရဲ့ကျွန်တော်တို့သွားတင်နေပေါ့လည်းကန်ဒေါ်လာကြီးမှာပါဝင်နေတဲ့သူတွေရောလည်းနဲ့ဒေါ်လာကြီးမှာပါဝင်နေတဲ့သူတွေရောကျွန်တော်တို့ဒေါ်လာကြီးတမားတွေအားလုံးကျွန်တော်တို့အော်စာနာတက်တဲ့နှလုံးသားတွေများများရှိဖို့ကျွန်တော်တို့မွေးဖွားပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့အချိန်ကာလကြာလာတဲ့အမြအာနာရှင်ကိုတော်လိုင်းရင်းနဲ့အာနာရှင်ဆန်ဆန်ပြုလုပ်နေတာမျိုးတွေကျွန်တော်တို့လူအနည်းနဲ့များဆိုကျွန်တော်တို့ရှိကောင်းရှိနိုင်တာရောဒီတော့ကကျွန်တော်တို့ဒီအနေနဲ့ကပြည်သူကိုပတ်ကံပေးတဲ့အခါကျွန်တော်အလုပ်လုပ်မယ်။ပြည်သူအချိန်မြည်ဘူးဆိုလို့ရှိရင်ကျွန်တော်ပြည်သူချိန်တာကိုပြင်တယ်ပါလေ။ဒါကြောင့်မို့လို့ဗိုလ်ချုပ်ဆိုတဲ့ဆန္ဒမူနာပြုကိုရကောင်းတဲ့ကျွန်တော်တို့ရဲ့အာဇာနည်လည်းဖြစ်တယ်သူရဲကောင်းလည်းဖြစ်တယ်လူလည်းရဲ့ဖခင်ဖြစ်တယ်ဘိုးချုပ်အောင်ဆန်းဘလို့ရည်ပြည်မှုချင်းကြံခဲ့တယ်ဒါတွေထုံဘိုးချုပ်ထုံနှလုံးမူပြီးတဲ့အခါမှာကျွန်တော်တို့အလုပ်လုပ်တင်ပါတယ်လို့ကျွန်တော်တို့ပြောတင်ပါတယ
်မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကလည်းဒီကနေ့ကြာရောက်တဲ့ဘိုးချုပ်အောင်ဆန်းမွေးနေ့မှာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့မူနဲ့တည်ထောင်ထားတဲ့အကြောင်းတွေကိုတွားရောက်ပြီးတော့တော်လန်ရေးအကြောင်းနေနဲ့ဗိုလ်ချုပ်အောင်ဆန်းအကြောင်းတွေကိုဟောပြောခဲ့ကြတယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုရှင်းတန်ကပြောပြပါတယ
်ဒီမောင်ကကျွန်တော်ဒီမောင်ကမျိုးလူလူသမီးတွေပဲဆောက်ကော်မတီနေနေကကျွန်တော်တို့ဟောဒီကျောင်းဒီဟောဒေသကြီးတွေဆိုရဖွဲ့ထားတဲ့ဒီကျောင်းတွေမှာဒီကျောင်းမှာကျောင်းမှာရှယ်ကျောင်းသူတွေကိုဗိုလ်ချုပ်အောင်ဆန်းစိတ်ချနဲ့ပတ်သက်ပြီးဗိုလ်ချုပ်မွေးနေ့နဲ့ပတ်သက်ပြီးကြတော့အမှတ်ရခါရေးသွားပြောရပေါ့လေကျောင်းသူတွေနဲ့ပတ်သက်ပြောကြတော့ဒီတော်လိုင်းမှာဘယ်လိုမျိုးဟောမောင်ပတ်သက်လို့ရရဲဆိုမျိုးသွားပြီးတော့ခေါ်ပြောရမယ်ပုံစံနဲ့လုပ်တယ်ကျော်လိုင်းမှာပေါ့လေကျော်ဒီဘိုးကျောင်းဆန်းကလည်းဟိုတိုင်းပြည်သူ့ရဲ့တိုင်းပြည်နယ်လူမျိုးအတွက်ဒီသူ့ရဲ့အရာအလုံးကိုဒီတိုင်းပြည်နယ်လူမျိုးတွေပေါ်မှာဒီမြုပ်နယ်ပြကြတော့ဒီတိုင်းပြည်လွတ်လပ်ရေးအောင်ကြိုးပမ်းသွားရပေါ့လေအခုကျွန်တော်တို့ဒီမျိုးတော်လိုင်းမှာလည်းပြည်နာရှင်လက်အောက်ကနေပြကြတော့လွတ်မြောက်အောင်ကျွန်တော်တို့ပြည်သူပြည်သားတွေအားလုံးနဲ့ဘိုးကျောင်းဆန်းလို့ဖိတ်ကြမှုစီရပြီးကိုယ့်ရဲ့ဟိုကိုယ်စားညာဆန်းရှိတယ်မြတ်ကိုယ့်ရဲ့ဘဝတွေချင်းချင်းမြုပ်နယ်ပြကြတော့ဒီစိတ်အာဏာရှင်အကြပ်ဖက်အာဏာတဲ့ဖြစ်စုကောင်းဆောင်မြောက်လိုင်းလက်အောက်ကနေကျွန်တော်လွတ်မြောက်ဖို့အတွက်ကျွန်တော်တို့ဒီမျိုးတော်လိုင်းကြီးမှာအူအမောင်ညာဖို့နောက်ဆက်တွင်နောက်ဖြစ်ပေါ်လာမယ့်ဒီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံတစ်မှာလည်းနိုင်ငံတစ်နဲ့ကိုက်ညီရေးနိုင်ငံသားတွေဖြစ်လာအောင်အခုလိုမျိုးနေစဉ်ဒီခြေကနေကတောင်းတပွားကလေးကကိုယ့်ရဲ့ကိုယ့်ရဲ့စိတ်ထိတ်တဲ့ကိုယ်ပြန်ပြီးပြုရင်ကြောင်းလဲထားကြဖို့ဖြစ်တင်ထားကြဖို့အတွက်ကျွန်တော်တို့ဟောပြောခဲ့တယ်ဟုတ
်စကိုင်းတိုင်းအတွင်းကတမူးတပယင်ဖားကန့်ကျွန်းလှမြောင်ဘူးတလီနဲ့အရတော်တို့မှလည်းဗိုလ်ချုပ်အောင်ဆန်းရဲ့108နှစ်မြောက်မွေးနေ့အထိမ်းအမတ်ဆရာနာရှင်စန့်ကျင်ခြေတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ကလူငယ်တပိတ်အဖွဲ့တွေကလည်းဗိုလ်ချုပ်မွေးနေ့မှာအိမ်တွင်းကနေဆရာနာရှင်စန့်ကျင်စာရီနဲ့ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်မှာတင်ကြတဲ့လှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်ရှင်
။မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျ။မြန်မာနိုင်ငံတဝမ်းကစတင်ကြောင်းဒီမှာအခုလိုဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ရောက်တိုင်းနေ့စဉ်ခေါ်ပြောပွဲတွေစာစီစာကုန်းနဲ့ကြပြာရွတ်ပြိုင်ပွဲတွေကိုကျင်းပလေရှိပေမဲ့လက်ရှိအုပ်ချုပ်ရေးအာဏာယူထားတဲ့စစ်ကောင်စီကတော့ဒီနေ့မှာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့နဲ့ဆိုင်တဲ့အခမ်းအနားတွေကိုအစဉ်အလာအတိုင်းကျင်းပခဲ့တာမတွေ့ရဘူးလို့မြန်မာနိုင်ငံအတွင်းကဒေသခံတချို့ကပြောကြပါတယ်ခင်ဗျ။အခုဆက်ပြီးတော့တနင်္လာနေ့တိုင်းပလောညွနယ်ဘက်မှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေတဲ့သတင်းကိုတင်ပြပေးချင်ပါတယ်။တနင်္လာနေ့တိုင်းပလောမြို့နယ်မှာတိုက်ပွဲပြင်းထန်နေတဲ့နေရာတွေမှာစစ်ကောင်စီတပ်တွေအင်အားတိုးစစ်ကြောင်းစီပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ဒေသခံစစ်ဆောင်တွေကပြောကြပါတယ်။အခုလဇန်ပိုင်းစစ်ကောင်စီကစစ်အုပ်ချုပ်ရေးနယ်မြေကျင်ညာထားတဲ့အထက်ပလောမြို့ပဝင်ခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ကပုံမိုစစ်ကြောင်းဆင်လာတာလို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကလည်းပြောပါတယ်။ပလောဘက်ကတိုက်ပွဲသတင်းကိုတော့မမြသစင်အောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျ။
ပလောမျိုးနဲ့တူကြီးရွာတင်ငန်းတော်ကြီးရွာဘက်ကိုနေစဉ်လက်နဲ့ကြီးရွာနဲ့ပြစ်ခတ်နေတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တူကပြောပါရယ်
။ဟိုမှာလေတူရွာဘက်ကနေသမီးတွေတေကားတို့ရွာဘက်လေးလက်နဲ့ကြီးလေးလာအတအားသူပြေးနေတာကြာပါရှင်
။ပလောမျိုးနဲ့ဘက်မှာစစ်ကောင်စီတပ်တွေကတက်ဆွဲအထိုင်ချထားတယ်လို့လည်းပြောပါရယ်။အဲ့ဒီကနေတူကြီးရွာဘက်ကိုစစ်ကြောင်းထိုးလာပြီးတော့လက်နဲ့ကြီးတွေနဲ့ဥတီယာမရှိတောက်လျှောက်ပြစ်ခတ်နေတယ်လို့နောက်ထပ်စစ်ဆောင်တူက VOA ကိုပြောပါရယ်။အခုရက်ပိုင်းမှာနေစဉ်ရဲဆဲဆိုးသလိုလက်နဲ့ကြီးနဲ့ပြစ်ခတ်နေတာကြောင့်စစ်ဆောင်ပြည်သူတွေစိုးရင်ကြောက်လန့်နေကြတယ်လို့လည်းပြောပါတယ်
။အဲ့ဒီတိုးရွာကိုစစ်ပါဆင်းပြီဆိုလို့ရှိရင်သူကလက်နဲ့ကြီးတွေမတရားပိတ်ချတာကိုကြီးစက်တိုက်ဖြစ်ပြီးတစ်နှစ်တစ်နှစ်ဆိုလို့ရှိရင်တစ်ဆယ်ဆယ်လုံးပို့ဖက်ရရှိတယ်ဗျာလူအဲ့ဒီစစ်ပါမလာပဲနဲ့ စ်သားတွေဆင်းလာပဲနဲ့အဲ့ဒီလက်နဲ့ကြီးနေပဲပိတ်ချနေတာပေါ့နော်ဒီဖဲကိုကျွန်တော်တို့သင်္ကန်းတို့ဆိုတဲ့ယူပါဖဲကို
အဲ့လိုကြီးဖြစ်နေပြီဒုသားဖြစ်စရာကောင်းနေပြီကျွန်တော်တို့ရစ်မဲ့ပြည်သူတွေတို့ဒုက္ခရောက်ကုန်ပြီသူတို့စွတ်ပြော့တွေရှောက်ပိတ်ချတာနဲ့အဲ့မီးရှို့တာနဲ့ဘာမှန်းလည်းမသိတော့ပါဘူးဗျာ
စစ်ကောင်စီတပ်တွေစစ်ကြောင်းထိုးတဲ့ဘက်ကိုလမ်းရှင်းတဲ့သဘောနဲ့လက်နဲ့ကြီးနဲ့ပြစ်ခတ်နေတယ်လို့တိုက်ပွဲဖြစ်တိုင်းလဲတူကြီးရွာကနေနေကိုမိရှို့ဖြက်စီခံရတယ်လို့ဆိုပါတယ်တူကြီးရွာဟာလေးချိန်ထက်မနည်းမိရှို့ဖြက်စီခံရပြီးတော့နေအိမ်တရာနီးပါးလောက်လောင်ကျွမ်းခဲ့တယ်လို့ကာကွယ်ရေးတပ်တွေနဲ့ဒေသခံတွေကပြောပါတယ်အိမ်ကြီး600လောက်ရှိတဲ့တူကြီးရွာဟာပြီးခဲ့တဲ့3လလောက်ကရွာတွင်တိုက်ပွဲဖြစ်ပြီးတဲ့နောက်ရွာသူရွာသားတွေဟာအခုချိန်ထိအိုးရင်ဆွန့်ခွာဘေးလွရာကိုတင်းရှောင်နေကြရပါတယ်စစ်ကောင်စီတပ်တွေဟာစီအရာအဓိကကြတဲ့တူကြီးရွာတောင်ကုန်းနေရာမှာထိန်းချုပ်နိုင်မှုကြိုးစားလာတာကြောင့်အခုချိန်ထိအမြဲတမ်းလိုလိုတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့မြေခရိုင်တပ်ရင်းတပြည်သူ့ကာကွယ်ရေးတပ်တပ်ထောက်ဗိုလ်ကြီးက VOA ကိုပြောပါတယ်အရင်တုန်းကတူကြီးရွာတဝိုက်မှာပဲတိုက်ပွဲပြင်းထန်ခဲ့ပြီးမြဲအခုနောက်ပိုင်းမှာနေရာတွေပြန့်ကျဲပြီးတိုက်ပွဲနယ်မြေကျေပြန့်လာတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ February 9ရက်ကနေ17ရက်နေ့အထိ9ရက်ဆက်တိုက်တူကြီးရွာမြရောင်ကြီးရွာသမီးမစားကြီးရွာစတဲ့နေရာတွေမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အထိခိုက်ရှိတယ်လို့လည်းဆိုပါတယ်လက်နေကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ဆေးရွာထက်မနေကလူကြီး1000နီးပါးလောက်အိုးအိမ်ဆွန့်ခွာပြီးလူရထွက်ပြေးတင်းရှောင်နေကြရပြီးအကူအညီမျိုးစုံလိုအပ်နေကြတယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်သတင်းပြန်ကြားရေးက VOA ကိုပြောပါရယ်အခုရက်ပိုင်းမှာပလောနယ်တခွင်စီးရစ်တမာတဲ့နေရာတိုင်းမှာစစ်အင်အားတိုးချဲ့ပြီးစစ်ကြောင်းထိုးနေတယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်သတင်းပြန်ကြားရေးကအခုလိုပြောပါရယ
်ပိုက်ပွဲဖြစ်တဲ့နေရာတိုင်းနီးပါးကတော့စမေးဆောင်နေရှိတယ်အဲ့ဆေးပိဆောင်တွေကတော်တော်တော့များနေပြီပေါ့နော်ပုံလေး5000ပေါင်ကနန်းလောက်တော့ရှိတော့မှနဲ့တူတယ်အချို့တလေကြတော့လဲဟိုပြန်ပြေးပြီးတော့မှနည်းနည်းညိတ်သွားပြီဆိုလို့ရှိရင်ကိုအိတ်ကိုရွာပြန်ပြီးတော့နေတာတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးပေါ့တိညိတ်တာတော့မရှိဘူးပေါ့အဲ့လိုဖြစ်နေတာညစစ်ကြောင်းထိုးဖို့ဆိုတာကစစ်ကြောင်းကတော့အခုဒီမှာသူတို့ရေနံကုန်းနှံအကုန်လုံးကိုသူတို့ဘက်ကနေပြီးတော့မာရှယ်လော့ထုတ်ပြီးတဲ့နေကလေးကနေပြီးတော့အဲ့မှာဟိုချထားတာပေါ့နော်သူတို့ရဲ့စခန်းတွေတားဟင်အားတွေချထားတယ်ဖြန့်ပြီးတော့ချထားတယ်ရွာတိုင်းရွာစဉ်ရွာတိုင်းနှီးပေါင်းမှချထားတယ်
ပလောမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးအဖွဲ့တွေမကြမကြတိုက်ပွဲဖြစ်နေတဲ့နောက်အခုလာဇန်ပိုင်းစစ်ကောင်စီကစီယူချူရီနေမီကြီးညာတဲ့အထက်မှာပလောမြို့နယ်လေပါဝင်ခဲ့ပါတယ်။အဲဒီနောက်စစ်ကောင်စီတပ်စစ်ကြောင်းတွေပို့ပြီးတော့ဝင်ထွက်လာရကနေတိုက်ပွဲတွေပိုပြင်းထန်လာတာပါ။ပလောမှာလက်တလောလက်နဲ့ကြီးပစ်ခတ်စစ်ကြောင်းစင်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်။
မမြသတင်းအောင်တင်ပြပေးခဲ့တာပါခင်ဗျာ VOA American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာထိုင်းမိသားစုကိုတပ်ဖြတ်သွားတယ်လို့တန်တရားရှိခံရသူမြန်မာအလုသမား3ဦးကိုလိုက်လံရှာဖွေနေတဲ့သတင်းကိုတင်ပြပေးတော့ပါမယ်အခုတော့ဖားကန့်လုံချင်းဒေသမှာမြေစာပုံပြိုကျလို့ရေမစေးကြောက်ရှာသူ2ဦးသေဆုံးခဲ့တဲ့သတင်းကိုပြောပြပေးခြင်းပါတယ်ဖားကံမြို့နယ်လုံကင်းကျေးရွာအုပ်စုဂရေမော်ကျေးရွာအနီးမှာမြေစာပုံပြိုကျလို့ရေမစေးကြောက်ရှာဖွေသူ2ဦးသေဆုံးခဲ့ပြီးဒဏ်ရာရသူတွေရှိခဲ့တယ်လို့ကုညီကယ်ဆယ်ပေးသူတွေကပြောပါတယ်။မနက်ပိုင်းအထိရှာဖွေကယ်ဆယ်ရေးလုပ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်။ဒီအကြောင်းကိုတော့ကိုဝင်းခန့်မောင်ကဆက်ပြီးတော့ပြောပြပေးမှာပါခင်ဗျာ
။ဖားကံမြို့နယ်လုံကင်းကျေးရွာအုပ်စုဂရေမော်ကျေးရွာနယ်နှစ်မိုင်ခန့်အကွာမှာဖေဖော်ဝါရီ12ရက်ညပိုင်းကစွန့်ပစ်မြေစာပုံပြိုကျခဲ့လို့2ဦးသေဆုံးသွားပြီးသုံးဦးဒဏ်ရာရတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။မြေစာပုံပြိုကျပြီးလူသေဆုံးဒဏ်ရာရတဲ့ပတ်သက်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးခဲ့သူတူကအခုလိုပြောပါတယ
်။7နှစ်နေပါတော့မှအမကတိမော်ဘက်မှာမြေစာပြိုကျတယ်လို့ကျွန်တော်ကိုအတင်းဖွဲ့တွေကဖုံးဆက်ခဲ့တော့တရင်ပို့တဲ့သူတို့ဖုံးဆက်လာတာနဲ့ကျွန်တော်ချက်ချင်းတွားလိုက်တာပေါ့။တွားလိုက်တော့လူ3ယောက်ကအဲ့မှာကျွန်တော်တို့ကိုအဲထုတ်ထားပြီးတင်းအတိအကျရတော့တည်ဆုံးတာတော့၂ယောက်၂ယောက်ပါခင်ဗျ၂ယောက်။ဆိုင်ရရတဲ့လူတော့အချိန်သေးတဲ့၃ယောက်တဲ့။အဲဒါဆိုမင်းမင်းပို့လိုက်ပေါ့ကျွန်တော်ပို့လိုက်တာမှကျွန်တော်ရှင်းဆက်ပြီးတော့ဌာနဆိုင်ရာကိုရှင်းဆက်ပြီးတော့ပို့ပေးလိုက်တယ်။ဒီလိုအနေနဲ့တော့ကျွန်တော်တို့ကတော့ဝေးတယ်ပေါ့၂မိုင်လောက်တော့ဝေးပါတယ်ခင်ဗျ
။မြေတောင်ပုံပြိုကျချိန်ဟာညပိုင်းဖြစ်တဲ့အတွက်တည်ဆုံးတယ်ရရှိသူတွေရှိနိုင်သေးတဲ့အတွက်တချို့ဟာရှားဖွေကယ်ဆယ်ရေးတွေဆက်လုပ်နေပါတယ်။ဖားကန့်ဒေသခံတို့ကလည်းမြေစာပုံပြိုကျတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ခုမှရှာတဲ့ဟာရှာနေကြတော့ညနေကြီးဆိုတော့အောက်ထင်းဝင်နေလေညီကြီးနဲ့တူပါသွားမှလေလေဒီတွန်ထားတဲ့မြေစာကြီးကိုအတိုင်းဆိုတော့ရှာကြရတဲ့ခါကျတော့မိသားမမှန်တော့အဲ့လိုဒီပြိုကျတာနေမှာပေါ့
ပြီးခဲ့တဲ့ဇန်နဝါရီ30ရက်ကလည်းနတ်မော်ကျေးရွာအနီးကြောက်စိမ့်လုတ်ွက်ဟောင်းတစ်ခုမှာကဘာပြိုကျလို့ရေမစေးကြောက်ရှာဖွေသူ၄ဦးတေဆုံးခဲ့ပါသေးတယ်။ကြောက်စိမ့်ထွက်ရှိတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာ ကုမ္ပဏီတွေစွန့်ပစ်တဲ့မိသားတွေကိုအနေနဲ့ရရက်ကရေမစေးကြောက်ရှာဖွေသူတွေကလာရောက်ရှာဖွေနေကြတာလည်းဖြစ်ပါတယ်။ရေမစေးကြောက်ရှာဖွေရင်ပေပေါင်းများစွာမြင့်တဲ့စွန့်ပစ်မိသားပုံဟာမိသားခိုင်ခံ့မှုမရှိတဲ့အတွက်မကြာခဏဆိုသလိုပြိုကျမှုဖြစ်ပြီးရေမစေးရှာဖွေသူများစွာအသက်တေဆုံးတာတွေရှိခဲ့ပါတယ
်။ကိုဝင်းခန့်မောင်တင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့ခုနဆင်းနေကြတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြာခင်မှာတော့ဒုတိယပိုင်းအစီအစဉ်တွေနဲ့ဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ထိုင်းနိုင်ငံမှာထိုင်းမိသားစုကိုတပ်ဖြတ်သွားတယ်လို့တန်တရားရှိခိုင်ရသူမြန်မာ၃ဦးကိုလိုက်လံရှာဖွေနေတဲ့သတင်းကိုပြောပြပေးပါမယ်။ထိုင်းမြန်မာနယ်စပ်တပ် KI တွေကဝမ်ကြောက်မြို့နယ်ထဲမှာကာလာသားလေးတဦးအပါအဝင်ထိုင်းမိသားစုတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအလို့သမား၃ဦးကိုဖမ်းဝါဒထုတ်ထားပြီးတပ်ပြည်နယ်ရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။ဒါအပြင်မြန်မာလူမျိုး20ထဲမှနေစစ်ဆေးခံနေကြကြပါတယ်။ဒီအကြောင်း VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ဝမ်ကြောက်မြို့နယ်ထဲမှာထိုင်းနိုင်ငံသားအလို့ရှင်နဲ့အမျိုးသမီးဖြစ်သူအပါအဝင်သူတို့ရဲ့သားသမီးတွေဖြစ်တဲ့၃လသားအရွယ်ကလေးငယ်တဦး၊9နှစ်သားအရွယ်ကလေးငယ်တဦးနဲ့တဲ့နေရွယ်ကလေးငယ်တူတို့ဟာဖေဖော်ဝါရီလ10ရက်နေ့ကတပ်ဖြတ်ခံခဲ့ရပါတယ်။သူတို့တွေကိုတပ်ဖြတ်သွားသူတွေဟာသူတို့ရဲ့အလို့သမားတွေဖြစ်တဲ့မြန်မာနိုင်ငံသား3ယောက်ဖြစ်မယ်ဆိုပြီးတန်တရားဖြစ်နေတာပါ။ဒီအတွက်ခပ်ပြေးသွားတဲ့မြန်မာတူကိုတပ်ပြည်နယ်ရဲတပ်ဖွဲ့ကလိုက်လံရှာဖွေခဲ့ပါတယ်။အခင်းမဖြစ်ခင်မှာတော့အလို့ရှင်နဲ့အလို့သမားတားဖတ်3ဦးဟာလုံအားကတောင်းတဲ့ပြဿနာတွေဖြစ်ခဲ့ကြတယ်လို့လည်းဆိုပါတယ်။ဒီနောက်အလို့ရှင်မိသားစုဝင်5ဦးတပ်ဖြတ်ခံရပြီးတဲ့နောက်ခပ်ပြေးသွားတဲ့မြန်မာ၃ဦးကိုရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ပြီးလိုက်လံရှာဖွေနေသလိုအနီးအနားကမြန်မာနိုင်ငံသား20ဦးထက်မနည်းလဲစစ်ဆေးခံနေရတယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဖြစ်နေတိုင်းလည်းဆက်တက်ပြီနဲ့ဒီဝါကြောင့်မျိုးနဲ့ကျင်းဆိုင်ခင်းတဲ့မှာဒီလောကမပြေးပဲနဲ့တိုင်းနိုင်ငံသားမုန်းလူမျိုးမိသားစုပေါ့မိခင်ဖခင်နောက်ကလေးတို့ရောရဲဆက်တက်ကားတယ်အဲအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီမြန်မာလူသားတာဖတ်၃ယောက်နဲ့နှီးဆက်တဲ့အခြားမြန်မာတွေနဲ့အိမ်နီးနာချင်းခြံနီးနာချင်းပေါ့စက္ကန်နာနီးချင်းတွေအယောက်20ကျော်လောက်ကိုတက်ပြီးနေရတဲ့ခွဲမေးမြန်းလိုက်ရခါကျတော့အဲ့ဒီမြန်မာလူသားတာဖတ်၃ယောက်လူတက်တယ်လို့ပို့ပြီးတော့တန်တရားကြီးထွားသွားတယ်အဲ့မှာအဲ့ဒီရှေ့နေရစားပြီးတိတ်ဆောင်လိုက်တော့ဒီတက်ပြီးနေဝါကြောင့်မြို့နယ်ပဲအားနေပြီးတော့ဖုတ်ခရမြို့နယ်ဘက်ကိုတိတ်ဆောင်သူမန်မောင်းလန်းတိုင်းပေါ့လာပြီးတော့တင်းဆောင်တယ်တင်းဆောင်ပြီးတော့အခုချိန်ကြည့်လဲဒီဖုတ်ပြားမြို့နယ်မြို့နယ်ပေရီယာထဝိုင်းမှာဒီဘက်ပေါ့တောင်ရင်းမြစ်ကမ်းနားမှာရှိတဲ့ဘောလီတို့ဘာတို့ဘက်မှာရှိနေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကသတင်းရတာမို့လို့အဲဒီဖုတ်ပြားမြို့နယ်ထဲမှာတော်တော်လေးကိုမြန်မာမိုင်းပတ်စိတ်တိုက်ပြီးတော့အစစ်ဆေးခံရတယ
်အလို့ရှင်နဲ့အလို့သမား၃ဦးဟာလုံအားကလစားတောင်းရမ်းတာကိုမပေးတာကြောင့်ပြဿနာဖြစ်ခဲ့ပြီးတဲ့နောက်မြန်မာအလို့သမားတွေဟာအလို့ရှင်မိသားစုဝင်အားလုံးကိုတပ်ဖြတ်ပြီးအမိုက်အိတ်တွေနဲ့ထဲ့ကခြံအနီးမှာပဲစွန့်ပစ်ထားခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။လက်ရှိမှာတော့ဖမ်းဝရမ်းထုတ်ထားတဲ့မြန်မာ၃ဦးဟာဝမ်ကြောက်မြို့နယ်တဲကနေတဆင့်ဖုတ်ပရမြို့နယ်တဲကိုထွက်ပြေးတာတွေလုပ်ခဲ့ပြီးမြန်မာနိုင်ငံမြောက်ရီဘက်ကိုထွက်ပြေးသွားတယ်လို့ယူဆရကြောင်းတပ်ပြည်နယ်ရဲရာရှိကအခုလိုပြောသွားပါတယ
်။ပါတော့တော့ကျွတ်ကာ
ဟောရပါအနာပိုင်းနေရဲ့စစ်ဆေးချက်အရတော့အဲ့ဒီအလို့ရှင်ဟာအရင်ကမူရစ်ဆေးဝါးရောင်းဝယ်မှုနဲ့အမှုဖွင့်ခံထားရသူတဦးဖြစ်ပြီးအခုဖြစ်ရမှာလဲမူရစ်ဆေးဝါးနဲ့ပတ်သက်တာတွေရှိနိုင်တယ်လို့လဲရဲတပ်ဖွဲ့ကယူဆနေကြပါတယ်ဝရမ်းထုတ်ခံထားရတဲ့မြန်မာ၃ဦးတည်းကလည်း၂ဦးဟာမူရစ်ဆေးဝါးသုံးဆွဲတာတွေရှိတယ်ဆိုပြီးဒေသခံတွေကပြောကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်လက်တလုံးမှာတော့ထိုင်းအနာပိုင်းတွေကအဲ့ဒီဒေတာမှာဖမ်းဝရမ်းထုတ်ထားသူတွေကိုရှာဖွေနေတယ်လို့မြန်မာတွေကိုပိုက်စိတ်တိုက်လိုက်လံစစ်ဆေးဖမ်းဆီးနေပါတယ်။လူတက်မှုနဲ့ပတ်သက်ပြီးတန်တရားရှိသူမြန်မာ၃ယောက်ကိုလည်းဖမ်းမိနိုင်ဖို့မြန်မာအာဏာပိုင်တွေနဲ့ချိတ်ဆက်ပြီးစောင့်ရွက်နေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
။မအေးအေးမှတင်ပြပေးခဲ့တာပါခင်ဗျာ။ VOA American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့တွေ့ဆုံမေးမြန်းတာတစ်ခုနဲ့အတူအပတ်စဉ်ခန္ဓာတွေကိုတင်ပြပေးသွားမှာပါခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click Club Chen Yone, Gaba Yaga at Tanigu, Chisen Nasenima Kipari, Rating Beniaga Vekipi, UE Plus Application Go, Download Yayuba.
Torachino Kunasin Jaragara, V. Mamabai, and see, see, at the Nin Lan Nit Yabai, Tolin Jadi, Chiparakana, good things have been made to the Abai Naiwa, see, Samaro, Kayapi Neko, Kayapi Ne, doing a look when you chop moody. A junk, seeing cancer, topian to net, twist so, Mimian Janet do. A person see why you can done it, Lumu, Ming window, Nasin Jaya Maba, Promazo not twist so, Mimian Gane, Saja Alma. Sit down at the internet and net drink, Kayapi Neko, Kayapi Ne, drink, Luuye, the one Niba Lau, Sibe Toka, the repeat, then shall near be. So what a look when you chop up moody net, John Twin Yarello, Kinny look when you pretty gap your body, Kim. Ni bine doing so ware yazu mumialu mi bitare seeing kanzad zango. Fivola kunienega topian like daba, a seeing kanzana batalu kieni yebo keze ye, sasa samyemu upwe, CTE aye tawongan to upitu, go nene blogo, view a yoma makin putuiga, twist so mimian tawakme.
Go nene blog, kulumu, view a yonti labiro to kuduga, mimian will be a dressy sumi Okay, ba. So, chamati the law, a goody, kayeni, lupwe, ye, a pue pame, now mute me a pue, and a pue pare, now, bale kayeni, ninja, sound chide, goyetacule pame, tenedi, a yepa pue city, palmiroma, the fibrilla conayendi ma, kayeni, bine, a trimbo, no, de that drama, shide, so ware, see as we moody, luku, chini, and a patabio, madant entire, a singers are a cutopian, eh, luthiabare, so a deep singers are emma, a tiga, balu, a chattigu, topia, tabadish.
Okay, di sini kasaroh udah di anak timu nampai mana mila nampak nasetti kan ni seti mula nampak nasenni tu yang pihak di sekansi ye udah lu kini cuba muriu pisu matan tinggal di sini kasaroh. Emak cakap orang bah di kat tu ada resolusi di sekansi ni wah sejauh muri culonari tu yang ni biro ludam yunai poma culonai pimuriu cakap Tuyare, Piro, the Nanganaga Ubudi, Chupau Rubo, no, Piro Nanganaga, Luda Jesana, Ubudi, Chupau Ru, General, Tuyare, Piro, the Pitu, Pima Tabiro, Taikata Buri, General, Tuyare, or Pitu Ne, or Lenaka and Peri, Quay Machave Ne Elu, Gono Supo, Roma, Pika Taikada, who Loda Ru, General, Tuyare, Piro Ubudi, Pansi Tanchare, Tuyare, Piro, Nipani Semu Loda Ru, Tuyare, Piro. ที่อันมาคันเสียอะไรชีเลยพี่รอลูตาดันต์ไปเล่าอะไรเลยตัวอะไรพี่รอจีอยู่อะไรวะเนาะอ๋ออินดีสัตว์ที่เจ้าหนุ่ยเสียงเสียงคันอยู่เพี้ยสีอะไรเลยจนรู้ตัวอะไรสุดแล้วดีตัวสิเฉลี่ยรอดีกว่าตัวสิเฉลี่ยบ่
Okay, so the report comes in beta atrocity crimes in Guarani State, no? So Guarani Bine, Dwayne, that data goes in or Guyani data, or tomorrow Mibu Majin or Gayapin and Lutuya Poli, so tomorrow Guyani Pilu with your Java. So did that rema pite, so worry. Yasuwe Muri Lukans in Tatare Kajaro. D. Soare Yasuwe Muri Lupiore Niamada, Sitaka Chuloneha Yat Kuela, Dida Machi and Lenaka, a poor in it, but the Birogo, Dilumu, Chopa Muri.
တွေ့တာရှိတာမျိုးတွေ့ရတာရှိပါသလားဟုတ်ကဲ့ဒီကျွန်တော်တို့ရဲ့ရှာဖွေတွေ့ရှိချက်မှာတော့ဒီဆိုးွားတဲ့ဒီချိုးဖောက်မှုတွေကတော့ဟိုစစ်တပ်ကနေပဲဘောနော်ဒီစစ်ကောင်စီကနေပဲကျူးလွန်တာကျွန်တော်တို့တွေ့ရတယ်ဒီတခြားလင်းနဲ့ကန်အဖွဲ့ငယ်တွေလေးတွေရှိပေါ့နော်အဲ့ဒါတွေကျူးလွန်နေခါရတော့ဥစားအလုံးစုံကတော့လူပြောမလဲဟိုဟာဒီရွာထဲမှာလူတွေမရှိတော့တဲ့အခါဝင်သွားရင်ဟိုဟာလူလ ဲ့လိုဟာမျိုးလေးလောက်ပဲကျွန်တော်တို့တွေ့ရတယ်ဒါပေမဲ့ခုနပြောတဲ့ဒီကြီးမားတဲ့ထူးလွန်မှုလူတတ်မှုတွေဟိုစားဖြစ်စည်းမှုတွေအငင်းပါနေဆက်မှုတွေစတာတွေကအဲ့ဒါကစစ်ကောင်စီကနေကျူးလွန်တာတွေပဲကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာကဒီအစဉ်အဆက်ကကျွန်တော်ရတာစစ်တပ်အုပ်ချုပ်မှုနဲ့တော်တော်ကြာကြာပြည်တွင်းစစ်နဲ့နေခဲ့ရတဲ့ဒေသဆိုတော့လက်နက်ကိုင်ပြပခနေရာတွေမှာဆိုလို့ရှိရင်အခုလိုမျိုးဆွဆွပြောတဲ့ဒီစစ်ရစဝတ်မှုတွေနော်ဟိုပြည်သူတွေတိုက်ခိုက်ခံရတဲ့အခြေအနေတွေဆိုတာအရင်တော့ကလည်းရှိခဲ့မှုတဲ့ဒေသတွေလို့ပြောလို့ရပါတယ်ဆိုတော့အခုအခြေအနေကအရင်နဲ့မတူအောင်ဘယ်လောက်ထိဆိုးဝါးသွားတယ်လို့ပြောချင်တာပါလဲ
ဟုတ်ကဲ့ဒီလိုအခြေအနေကဒီအနာသိမှုနောက်ပိုင်းမှာတော့ဟိုကအများကြီးပိုဆိုးသွားတာပေါ့နော်ကျွန်တော်တို့ကအဲဒီတနိုင်ငံလုံးအတိုင်းတာဖြစ်သွားတယ်လို့တောင်ပြောလို့ရတာပေါ့နော်အခုဆိုလို့ရှိရင်ကျွန်တော်တို့ report ကတော့ဒါကတော့ဒီ Greeny P မှာဖြစ်တဲ့ဟာကိုကျွန်တော်တို့မြေပေါင်းထိုးပြတာပေါ့ဒါပေမဲ့ဒီ Greeny P မှာဖြစ်တဲ့ဟာတွေကဒီတနိုင်ငံလုံးမှာဖြစ်တဲ့အစိတ်ပိုင်းတစ်ခုပေါ့နော်အဲဒါ Greeny P မြန်မာနိုင်ငံရဲ့ case study အနေနဲ့လို့တော့ပြောလို့ရတယ်ဒီစီရင်ခံစာကလေစကိုင်းမှာလည်းဖြစ်တယ်မကွေးမှာလည်းဖြစ်ဒီပုံစံမျိုးเนาะချင်းပြည်နယ်ဖက်မှာရခိုင်ပြည်နယ်မှာလည်းဖြစ်ခဲ့တယ်ကချင်ပြည်မှာလည်းဖြစ်တယ်ကရင်ပြည်မှာလည်းဖြစ်တယ်ပေါ့เนาะဆိုတော့ဟိုဒေတာတော်တော်များများမှာဒါတွေက ဖြစ်နေတဲ့စစ်ကောင်စီကပဲတော့ကျွန်တော်တို့ report ထဲမှာဆိုလို့ရှိရင်မှာဟိုကဒီလေချောင်းတုံးပြီးတော့မှအရသာပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးတွေအဲစကိုင်းမှာကျွန်တော်တို့မြေဝါတထင်မြင်ခဲ့ရတာတွေရှိတယ်တို့ရွာလုံးကျုပ်ဖျက်ဆီးလိုက်တာမျိုးတွေရောကျွန်တော်တို့မြင်ခဲ့ရတယ်အများကြီးတော့ဆိုတော့ဒါတွေကအရင်ကဆိုလို့ရှိရင်ကျွန်တော်တို့ကရီနီဒေတာတို့ကီယင်ဒေတာတို့အဲ့လိုဟာမျိုးတွေမှာပဲဖြစ်လေရှိတယ်เนาะဒါပေမဲ့ဒီအနာသိမှုနောက်ပိုင်းမှာဒီလူထုတော်လိုင်းရေးကိုနှိမ်နှင်းတဲ့အနေနဲ့စစ်ကောင်စီကဒီဖြစ်မှုတွေကိုကျူးလွန်တာကတော့တနင်္ဂနွေလုံးအတိုင်းအတာဖြစ်သွားတာပေါ့
အခုကရင်ဒီပြည်နယ်အတွင်းမှာဘယ်လိုဘလောက်ထိအခြေအနေဆိုးဝါးသွားတယ်ဆိုတာမျိုးကထောက်ပြထားတာရှိတယ်လေကျွန်မအကြမ်းမြင့်တစ်ချက်တွေ့လိုက်တာကတော့ဥမာလူကြီးရဲ့တရားခိုင်နှုန်းလောက်ဟိုတိဆုံးသွားရတယ်ဆိုတာမျိုးအသက်ခံလိုက်ရတယ်ဆိုတာမျိုးဒီနှစ်နှစ်အာနာသိမ့်တဲ့ကာလအထွန်းမှာပေါ့နော်ဒီစစ်ဘေးဒုက္ခတွေကြားမှာထွက်ပြေးရတဲ့သူအများကြီးရှိရဆိုတာလည်းသိရဆိုအချက်လက်အဖြစ်ဒီအစင်ကစားထဲမှာထောက်ပြထားတဲ့အချက်တချို့လည်းဟိုပါထူးခြားချက်တွေရှိမှပြောပြပါ
ဆိုတော့ဟိုကရီနီပြည်ထဲမှာတော့အခုအဆိုးဝါးဆုံးဖြစ်သွားတာကတော့ဦးစားကျွန်တော်တို့လူဦးရေရဲ့40ရာခိုင်နှုန်းကျော်ကအခုအာဒီဟိုအိုမဲအိမဲဖြစ်သွားတော့နေရာဆွန့်ခွာထွက်ပြေးတင်းရှောင်နေရတဲ့ပြည်တွင်းဖက်မှာပေါ့နော်ဦးစားလူဦးရေ300,000ကျော်ပေါ့ဆိုတော့ကျွန်တော်တို့ကီအန်ဒီလူဦးရေက400,000ကျော်ကျော်လေးပဲရှိတယ်နော်ကျွန်တော်တို့ကီအန်ဒီပြည်ဟိုကကြားပြည်လို့လည်းတည်တဲ့ပြည်ထဲမှာဆိုလို့ရှိရင်300,000နီးပါးလောက်ပဲရှိတယ်ပြီးတော့ဒီဟိုကရှမ်းပြည်တောင်ပိုင်းမှာရှိတဲ့ကျွန်တော်တို့ကီအန်ဒီလူဦးရေတွေဆိုလို့ရှိရင်လည်း300,000လောက်ရှိတယ်ဆိုတော့စုစုပေါင်းလိုက်400,000လေးကအခုက40ရာခိုင်နှုန်းပေါ့နော်300,000ကကျွန်တော်တို့ကအိုမဲအိမဲဖြစ်သွားတော့ပေါ့နော်အဲ့ဒါအဲ့ဒါတခုပြီးတော့နောက်တစ်ခုကဆိုလို့ရှိရင်ကျွန်တော်တို့ဥမာဒီမော့ဆိုလို့မြို့ဆိုလို့ရှိရင်လူမရှိတော့နေလို့မရတော့ဘူးเนาะရွာတွေဒီမော့ဆိုနီးနားရွာတွေလည်းအကုန်လုံးပြတ်တယ်ပြီးတော့ဖူဆိုလို့မြို့ဆိုလို့ရှိရင်လည်းနေလို့မရတော့ဆိုတော့ရှိတာကတော့စစ်ကောင်စီစခန်းလေးနည်းနည်းပါခုနာဒီနားလေးတွေကိုရှိရင်ပေါ့เนาะစစ်ဆောင်တွေဆိုလို့ရှိရင်လည်းဒီမော့ဆိုရှစ်ဖက်ချနောက်ဖက်ချဖူဆိုရှစ်ဖက်ချနောက်ဖက်ချလိုက်ကောဒီတာပြီးတော့ဟိုဒီဖက်ကွန်မြို့နယ်တွေထဲထိပြီးတော့ထိုင်းမြန်မာနယ်စပ်ထိအကုန်လုံးထွက်ပြီးတင်းရှောင်နေရတဲ့အနေအထားမျိုးပေါ့ပြီးတော့ဟိုဟာဒီဥစားဒီလေချောင်းတိုက်ခိုက်မှုတွေကလည်းနှိစင်နဲ့အမြတ်မဖြည့်တော့မှဟိုမကြမကြဖြစ်တာပေါ့နော်ဆိုတော့ဟိုပြည့်တဲ့ခါဆိုလို့ရှိရင်လေလေချောင်းနဲ့တိုက်ခိုက်တယ်ဆိုလို့ရှိရင်လေအရသာပြည်သူရှိတဲ့နေရာကိုတည်တည်ရဲ့နဲ့လာပြည်တာလေစစ်ဆောင်စခန်းတွေပြည်တယ်ဒီဖေဗူလာထဲမှာပဲစစ်ဆောင်စခန်းကိုလေရင်နဲ့ပုံကျဲသွားတယ်စာတေချောင်းတွေထိတယ်စေခန်းတွေထိတယ်စားတောက်တူလောင်ယုံတွေလည်းထိတာမျိုးတွေရှိတယ်ပေါ့ပြီးတော့အခုဆိုလို့ရှိရင်လေဟိုဟာဒီဥပဒေမဲ့ဖမ်းထားတာလည်းနေရာနဲ့60ကျော်ရှိတယ်ပြီးတော့ဖမ်းထားစိန်မှာပဲညီပါနေဆက်လို့ပဲဖြစ်ဖြစ်ဦးစားအနည်းမျိုးမျိုးနဲ့လှုပ်လို့ပဲဖြစ်ဖြစ်တည်ဆုံသွားတဲ့ပြည်သူတွေကလည်းတရားနဲ့15ယောက်ကျော်ကရှိနေတာပေါ့နော်ဆိုတော့အဲလိုလေးတွေကျွန်တော်တို့တွေ့ရပါတယ်ကျွန်တော်ပြည်နယ
်ဒီပြည်နယ်တစ်ခုထဲမှာနေမဲ့လူကြီး40ကျော်ဆိုတာကထောက်ဝက်နေပါလောက်ပေါ့နော်နေတဲ့လူကြီးမဟုတ်ဆော့ဆော့ထောက်ပြသွားတဲ့အတွက်ဆိုရင်ဆိုတော့လူမျိုးစုတစ်ခုအတွက်ဒါကဘယ်လောက်ထိစိုးရင်စရာကောင်းတဲ့အခြေအနေလို့ရောပြောလို့ရမလဲရှင
်ဟုတ်ကျွန်တော်ဒါလူမျိုးစုတစ်ခုတက်ဆိုလို့ရှိရင်ဒါကျွန်တော်အရန်စိုးရင်လေဒါလူမျိုးတမျိုးအညွန့်တုံသွားနိုင်လောက်တဲ့အနေအထားမျိုးဖြစ်စီနိုင်တယ်ပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာ COVID-19 နဲ့ကျွန်တော်တို့ကတစ်နှစ်ကျော်ကျော်ခံလိုက်ရပြီနော်။အဲ့ဒါကိုကျွန်တော်တို့ကခုကအာဏာသိမ်းမှုကြောင့်ကျွန်တော်တို့ကနောက်ထပ်နှစ်ထပ်ခံနေရတယ်။ဆိုတော့ခုကဒီ3နှစ်အတွင်းမှာကလေးတွေကစာမသင်ရဘူး။ဒီသိပ်မကြခင်တော့ပဲဒီမော့ဆိုမြို့နယ်ထဲမှာဆိုလို့ရှိရင်စစ်ဆောင်စခန်းတော်တော်များများကတစ်ခါနှစ်ထပ်ရွှေ့ရတာပေါ့နော်။ဆိုတော့တချို့စစ်ဆောင်တွေက3ခါလောက်ပြီးရပြီပေါ့နော်။ဆိုတော့အဲ့လိုမတည်ငြိမ်မှုကြားထဲမှာဆိုကျွန်တော်တို့ရဲ့ဥစားဖွံ့ဖြိုးမှုတွေပေါ့နော်အဖက်ဖက်ကဖွံ့ဖြိုးမှုတွေကဟိုကအများကြီးထိခိုက်စေတာပေါ့
ဟုတ်ကဲ့ဆိုတော့ဒီအခြေအနေရက်တက်ဖို့ဆိုရင်ရောဘလို့ဆောင်လုပ်ကန်ဆောင်ရွက်ဖို့လို့မလဲအခုကိုနေနေဘလို့လို့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေပေါ့နော်လူခွင့်ရေးအဖွဲ့တွေအနေနဲ့ရောလက်ရှိမှာဘာတွေဆောင်ရွက်နေတာရှိပါသလဲအခုလိုအခြေအနေရက်တက်ဖို့အတွက်
ဟုတ်ဆိုတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့အစည်းတွေအနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုကအတတ်နိုင်ဆုံးပေါ့နော်ကျွန်တော်တို့ကဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေဟိုရှာပေးတာမျိုးတွေကျွန်တော်တို့လုပ်တယ်ပေးတာမျိုးတွေလုပ်တယ်ဒါပေမဲ့ဒီဟာတွေကြတော့ဒီလက်တလောပြည်တနာကိုဖြည့်ရှင်းဖို့လောက်ပဲပေါ့နော်အာဒါပေမဲ့ဒီရေရှည်ပြည်တနာပြီးတော့ပို့ပြီးတော့ထိရောက်တဲ့ပြည်တနာကိုဖြည့်ရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့အခုလိုမျိုးအစီရင်ခံစားတယ်ကျွန်တော်တို့ပြုစုတယ်ပေါ့နော်အဲဒါကကျွန်တော်တို့အခုဦးစားဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ရောပေါ့နဲ့ရောဒီအခုဒီမြန်မာနိုင်ငံမှာရှိတဲ့တက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေကနေဟိုဟာဒီဟိုဟာ action ယူနိုင်ဖို့တက်ပေါ့နော်အဲ့ဒါတွေအတွက်ကျွန်တော်တို့ကဟိုဒီအစင်ခန်းစာပြုစုတာမျိုးတွေကျွန်တော်တို့လုပ်တယ်ဒါကတော့တနည်းသဖြင့်လည်းလောက်တာပေါ့နော်အာဒါပေမဲ့ဒီပြဿနာဒီမြန်မာနိုင်ငံရဲ့ပြဿနာအရင်ခံကိုဖြေရှင်းနိုင်ဖို့ကြတော့ဒါကတော့နိုင်ငံရေးလှုပ်တဲ့အဖွဲ့အစည်းတွေလက်နက်ကန်တဲ့အဖွဲ့အစည်းတွေတွန်လိုင်းရေးလှုပ်တဲ့အဖွဲ့အစည်းတွေရဲ့လက်ထက်မှာရှိမယ်ပြီးတော့သူတို့ကိုကူညီပံ့ပိုးဖို့အတွက်ဆိုလို့ရှိရင်နိုင်ငံတကာရဲ့အခန့်ကဏ္ဍကလိုလာလိမ့်မယ်ပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဟိုနိုင်ငံအေးကျွန်တော်တို့နိုင်ငံရဲ့အရင်ခံပြဿနာတွေကိုကျွန်တော်တို့မဖြေရှင်းနိုင်ဘူးဒါကဟိုတန်းတူမှုမရှိတဲ့ပြဿနာဒီမိုကရေစီမရှိတဲ့ပြဿနာပြီးတော့ကိုယ်ပိုင်ပြန်ထားခွင့်မရှိတဲ့ပြဿနာအဲလို့ပြီးတော့စစ်အုပ်ချုပ်ရေးဟိုအာဏာရှင်စနစ်ရဲ့ပြဿနာအဲဒီပြဿနာတွေကြောင့်ကျွန်တော်တို့အခုလူရင်းဆိုင်နေရတယ်เนาะဆိုတော့ဒီအရင်ခံပြဿနာတွေကိုကျွန်တော်တို့ဝိုင်းမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ဒါအခုကျွန်တော်တို့ဟိုလုပ်နေတဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေလို့ဆိုတာကအပေါ်ရန်လောက်ပဲဖြစ်သွားမှာပေါ့เนาะဒါတကယ် ကျွန်တော်တို့ဟိုဒီအရင်အမြင့်ကိုကျွန်တော်တို့ကဟိုဒီဖြည့်ရှင်းနိုင်မှသာလေဒီပြဿနာတွေကပြီးလေသွားမှာပေါ့
ဆိုတော့ကျွန်မနားလဲတာအခုဒီကိုနေနေဘလို့ကိုတိုင်းအခုရောက်နေတဲ့ခီးစင်ဆိုလို့ရှိရင်လည်းဒါနိုင်ငံတကာမှာဒီခြေနေတွေသိအောင်လာပြီးတော့တင်ပြတာပေါ့နော်ဆိုတော့အခုဒီအစင်ကန်သားနဲ့ပတ်သက်လို့အမေရိကန်မှာရှိတဲ့ဒီဆိုရအပါဝင်ပေါ့နော်လူခွေအဖွဲ့တွေနဲ့တွေ့တာမျိုးတွေရှိသလားဟိုဒီခီးစင်ကြောင်းလည်းနည်းနည်းအချင်းချုပ်ပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီခီးစင်မှာတော့ဒီအမေရိကန်ဆိုရရဲ့ဟိုနိုင်ငံခြားရေးဌာနပေါ့နော်နိုင်ငံခြားရေးဌာနအောက်ကသူတို့ရဲ့ bureau ဟို50ခုနဲ့တော့ကျွန်တော်တို့တွေ့ဖြစ်ခဲ့ပြီးပြီပေါ့နော်ပြီးတော့ USIP ပေါ့နော်ဟိုဟာဒီ US Institute for Peace မှာလည်းကျွန်တော်တို့ဒီ report ကိုကျွန်တော်တို့ကစီခံစားတင်ပြဖို့ရှိတယ်အဲ့ဒီခါမှာဆိုလို့ရှိရင်လည်းဒီခုနအစိုးရရန်တရားထက်ကကုစည်လေတွေလည်းလာဖို့ရှိသေးတာပေါ့ပြီးတော့ကျွန်တော်တို့ဒီ Washington DC မှာပြီးပြီဆိုလို့ရှိရင်ကျွန်တော်တို့ကနယူးယောက်ဖက်ကိုသွားပြီးတော့ဒီကပကူလာတမက်ကရန်တရားဒီနေ့လည်းကျွန်တော်တို့တွေ့ဖို့ရှိတယ်။အဲ့ထက်မှာလူခွေချိုးဖောက်မှုကိုမှတ်တမ်းတင်တဲ့ဟိုရန်တရားတစ်ခုနဲ့လည်းကျွန်တော်တို့တွေ့ဖို့ရှိတယ်။ပြီးတော့လူသားချင်းစာနာထောက်ထားမှုပေးတဲ့ရန်တရားတွေပေါ့နော်။ပြီးတော့ဥရောပသမဂ္ဂကာကွယ်ဆေးလေးနဲ့လည်းကျွန်တော်တို့တွေ့ဖို့ရှိပါတယ
်။ဟုတ်ကဲ့။အခုဆိုတော့လက်ရှိအချိန်ဒီမှာရောနိုင်ငံတကာကရဲ့ဒီကူညီပံ့ပိုးမှုကရောဘယ်လိုတိုင်းတာရှိသလဲ။ဒီသူတို့ရဲ့ထောက်ပံ့မှုအားရောအခုချိန်မှာဘယ်လောက်ထိအရေးကြီးနေပါလဲရှင့်။
ဟုတ်ကဲ့အခုနိုင်ငံတကာရဲ့ထောက်ပံ့မှုအားကအင်မတန်မှအရေးကြီးတယ်ပေါ့နော်ဆိုတော့ပရမစုံအနေနဲ့ပြောမယ်ဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုအကူအညီဒါကတော့ထပ်ပေးဖို့လိုမယ်ခုနကကျွန်တော်တင်ပြခဲ့သလိုပဲကျွန်တော်တို့ပြည်နယ်ထဲမှာရောမြန်မာနိုင်ငံအနောက်မှာဟောဟာဒီလူသားချင်းစာနာထောက်ထားမှုအကူအညီကအကန့်အသတ်နဲ့ပဲရနေတာပေါ့နော်ဆိုတော့အဲ့ဒါမျိုးကျွန်တော်တို့ထပ်ပြီးတော့ပေးဖို့လိုမယ်ပြီးတဲ့အခါမှာဆိုလို့ရှိရင်နေစားဖြတ်ကျော်တဲ့နီလာနဲ့ကျွန်တော်တို့ပေးဖို့လိုမယ်ဒီပိတ်ဆို့မှုပိုင်းပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာအစိုးရအနေနဲ့ကပို့ပြီးတော့ထိရောက်တဲ့ပိတ်ဆို့မှုမျိုးတွေလုပ်ဖို့လိုတယ်အဲ့လိုလုပ်တဲ့အခါမှာဆိုလို့ရှိရင်တနိုင်ငံနဲ့တနိုင်ငံတစ်ဖွဲ့နဲ့တစ်ဖွဲ့ကထည့်ရောက်တဲ့ချိတ်ဆက်မှုတွေလုံမယ်ပြီးတော့ဟန်ချက်ညီညီဖြစ်ဖို့လုံမယ်ပြီးတော့ view ဟာကြကြဖြစ်ဖို့လုံမယ်ဒါမှပိတ်ဆို့မှုတွေကထည့်ရောက်မှုရှိမယ်ဆိုတော့ပိတ်ဆို့တဲ့အခါမှာဆိုလို့ရှိရင်လီယင်စီပိတ်ဆို့မှုမျိုးတော့ဘောနော်အထူးသဖြင့်စစ်တုံးလီယင်စီပိတ်ဆို့မှုမျိုးတွေပြီးတော့လက်နဲ့ခင်ရမီးကြောက်စစ်ကောင်စီစီမရောက်ဖို့အတွက်ပိတ်ဆို့မှုမျိုးတွေပြီးတော့စစ်ကောင်စီရဲ့ဦးစားဘယ်လိုပြောမလဲငွေကြေးရံမငွေတွေကိုပိတ်ဆို့တာမျိုးတွေအဲ့ဒါတွေအဓိကကျွန်တော်တို့လုပ်ဖို့လုံမယ်ပြီးတော့ဒီစစ်ကောင်စီကိုဒီတရားမျှတမှုအတွက်အရေးယူတဲ့လုပ်ငန်းစီတွေကိုလည်းပို့ပြီးတော့နိုင်ငံတကာအနေနဲ့ဟိုဟာထောက်ပံ့ဖို့လိုမယ်
။ဟုတ်ကဲ့ပါ။အခုလို VA ရုံးထီလာပြီးတော့အချိန်ပေးဖြစ်ကြပေးတာကျေးဇူးများကြီးတင်ပါတယ်ရှင
့်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
။ကီနီအရေးပေါ်ကဲစေရေးဆက်ဆက်ဆောင်ရေးအဖွဲ့ CTER ရဲ့တာဝန်ကနေ့နေ့ဘလိုးကိုမခင်ဖြူတွေကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။ဆရာနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာဘိတ်ဆိုင်ပြုံးမှုနဲ့ထုတ်လုပ်မှုတိုးလာသလိုအလုတ်ကင်အခွင့်လန်းရှားပါလာမှုကြောင့်မူရစ်ကုန်ကူးသူလည်းတိုးလာနေကြောင်းကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝမှုများဆိုင်ရာယုံ UNODC ရဲ့အစီအခံစာကထောက်ပြထားပါတယ်။ပြည်တွင်းစီးပွားရေးအခြေအနေနဲ့မူရစ်ထုတ်လုပ်မှုကဒီအတိုင်းဆက်ပြီးရှိနေမယ်ဆိုရင်လူမှုအပေါ်သက်ရောက်မှုတွေကဆိုးရင်စရာဖြစ်နေကြောင်းလည်းထောက်ပြကြပါတယ်။ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်ဘိတ်ဆိုင်ပြိုတဲ့ area ကအေက 9,900 ကျော်ရှိခဲ့ပြီးဒါဆိုရင်33ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။ဘိန်းကင်းဖျက်ဆီးနိုင်မှုရော့ကျလာတာကြောင့်စိုက်ပျိုးမှုက3ပုံ2ပုံတိုးလာပြီးဘိန်းထုတ်လုပ်မှုဟာလည်းတိုးလာခဲ့သလိုပြည်တွင်းစီးပွားရေးအခြေအနေမကောင်းတာကြောင့်မူးယစ်ကုန်ကူးမှုမှာလည်းလူတွေပိုများလာတယ်လို့ UNODC ကပြောဆိုထားပါတယ်။စင်ရမွေးတည်မှုကြောင့်ဘိတ်ဆိုင်ပြိုထုတ်လုပ်နေကြရတာဖြစ်တယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာအဖွဲ့ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောပါတယ
် experienced a lot of people left opium farming
လူအများအပြားကဘိတ်ဆိုင်ပြိုမှုကိုစွန့်လွတ်ခဲ့ကြပါတယ်ကျွန်တော်တို့နဲ့တခြားသောသူတွေကစီစဉ်တဲ့အစီအစဉ်တချို့ကနေသူတို့အထောက်အပံ့တချို့ရတယ်ဆိုပေမဲ့အခြေခံအားဖြင့်တော့တခြားသောအလုတ်အကင်တွေအတွက်ဘိန်းဆိုင်ပြိုးတာကိုစွန့်လွတ်ကြတာဖြစ်ပါတယ်ဒီအလုတ်ကိုတိတ်ပြီးလုချင်ကြတာမဟုတ်ပေမဲ့အခုကတော့နိုင်ငံအတွင်းအခြေအနေတွေကြောင့်တခြားသောအလုတ်အကင်အခွင့်အလမ်းတွေလည်းမရှိတော့ပါဘူ
းမြန်မာနိုင်ငံရဲ့မူရစ်စေးဘွားစီးပွားရေးတစ်ခုလုံးကအကျန်းပြင်းဒေါ်လာတန်း600ကနေတန်း1000ကျားရှိမယ်လို့ကုလသမဂ္ဂအစီရင်ခံစာကခန့်မှန်းထားပါတယ်ပြည်တွင်းမှာရောင်းချမှုပမာဏဘိန်းဖြူနဲ့တခြားသောမူရဆေးဝါးချက်တဲ့ပမာဏအပေါ်မှာမူတည်ပါတယ်။ထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်းမှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ UNODC ရဲ့မူရဆေးဝါးများဆိုင်ရာသုံးသပ်သူ E6 Sim ကမြန်မာမူရစီးပွားကိုအခုလိုခန့်မှန်းပါတယ
်။ Up to 2 billion
2022ခုနှစ်အတွင်းမွေးရစီဝါရေးကနေဒေါ်လာ2ဘီလီယံကျော်လောက်ရရှိခဲ့ပါတယ်။ဒေသမားတွေရဲ့စိုက်ပျိုးမှုနည်းပေမဲ့ဘိန်းထွက်ရှိမှုနဲ့ဘိန်းစည်းနှုန်းမြင့်တက်လာတာကြောင့်တိုးလာတာဖြစ်ပါတယ်
။စိုက်ပျိုးမှုတိုးလာတဲ့တစ်ချိန်တည်းမှာပဲစိုက်ပျိုးခြံဝအထက်ဘိန်းအစုရောအချောက်ရောဈေးနှုန်းတွေကတိတိတသားကောင်းလာပြီး62ရာခိုင်နှုန်းနဲ့69ရာခိုင်နှုန်းလောက်ထိတိုးလာတယ်လို့လဲ UNODC အစီရင်ခံစာကထောက်ပြပါတယ်။အထွန်းနှုန်းကလည်းကောင်းလာကြောင်းဘိန်းဆိုင်လယ်သမားတွေအနေနဲ့2022ခုနှစ်ကနေရှင်ရင်ဝင်ငွေကနှစ်ဆတက်ပါတယ်။ဝင်ငွေတိုးပြီးမဲ့မြန်မာနိုင်ငံမှာငွေကြေးဖောင်းပွမှုနှုန်းကကြီးမြင့်လာကြောင်းလယ်သမားတွေရဲ့သုံးစွဲနိုင်စွမ်းကတော့တိုးမလာပါဘူး။စိုက်ပျိုးခြံတွင်းဈေးနှုန်းကဘိန်းထုတ်လုပ်မှုနဲ့တင်ပို့မှုတန်ဖိုးပမာဏရဲ့အနည်းငယ်သာရှိတာပါ။မြန်မာလာအိုထိုင်းနေဆက်ဆုံရရွှေတရီကန်ဒေတာဟာဆိုရင်အစင်အဆက်ဘိန်းထုတ်လုပ်ရာနေရာနောက်ဘိန်းပြူချက်ရာနေရာဖြစ်ပါတယ်။ UNODC ရဲ့ဌာနကိုယ်စားလှယ် Jeremy Douglas ကအခုလိုပြောပါတယ်။
The Golden Triangle, in a sense, is back in the
Shwedrigan data ha mwe sewa longan de pyan yauk la da ko twi ya ba de ni paung mya zwa cha sin la ga pi naw aku lo yautiyet to la da ko twi ya ba de chano ro a ni ne thu be sait bu ba de ba chang le so ro di boun san a tai ni a ne nge set pi phit ni pi si bwa yi ga le le shi che a ni tai set phit ni me so yin aku boun san a tai be set pi shi ni bo ga mya pi naingan tawan ga လူမှုအတိုင်းအဝိုင်းအပေါ်မှာတိတိတသားကြဲကြဲပြန့်ပြန့်တယောက်မှုတွေကိုတွေ့မြင်ရမှာဖြစ်ပါတယ်
။ဆယ်စုနှစ်တွေနဲ့ချီနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လဲနေဆက်ဒေသတွေမှာဥပဒေစိုးမိုးမှုအားနည်းချက်ဟာဆိုရင်မူးယစ်ထုတ်လုပ်သူတွေနဲ့မှောက်ခိုကူးသူတွေအတွက်အမျက်ထုတ်เสียဖြစ်ပါတယ်။ UNODC ရဲ့မူးယစ်ဆေးဝါးများဆိုင်ရာသုံးသပ်သူ E6M ကအခုလိုဆက်ပြီးပြောပါတယ
်။We were able to find that
ဘိန်းဆိုင်ပြုံးမှုများတဲ့ဒေတာနှစ်ခုမှတွေ့ရတဲ့အချက်တချို့ကတော့ဒီဒေတာတွေဟာနိုင်ငံတွင်းလုံခြုံရေးလူမှုစီးပွားရေးနဲ့အုပ်ချုပ်ရေးဆိုင်ရာအခက်အခဲတွေရှိနေတာဖြစ်ပါတယ်
။မြန်မာနိုင်ငံကထွက်တဲ့ဘိန်းအများစုကတော့တရုတ်နဲ့ VN ကိုပို့တာဖြစ်ပြီးဘိန်းဖြူကတော့ဒေတာတွင်းကနိုင်ငံအများအပြားကိုရောက်ပါတယ်။ဒီဒေတာတွေကလွန်ပြီးတခြားသောဒေတာတွေကိုပါတိုးချဲ့ရောက်လာတာကိုတွေ့ရနိုင်တယ်လို့လဲ UNODC ရဲ့ဌာနကိုယ်စားလှယ် Jeremy Douglas ကသတိပေးပါတယ်
။ So it will start going further afield.
ပိုပြီးဝေးလံတဲ့ဒေတာတွေကိုပါစပြီးရောက်ရှိလာပါမယ်။လက်ရှိမှာ Australia ဈေးကွက်ကိုရွှေတရီကန်ဒေတာကနေတင်ပို့နေတာဖြစ်တယ်လို့ပဲဒေတာတွင်းကဈေးကွက်တွေဖြစ်တဲ့တရုတ် Vietnam ထိုင်းနဲ့မလေးရှားတို့ဟာလည်းသုံးစွန်းနေတဲ့နိုင်ငံတွေအဖြစ်ထည့်သွင်းထားပါတယ်
။ဘိန်းထုတ်လုပ်မှုက2020ပြည်နှစ်မှာခန့်မှန်းခြေတန်ချိန်440လောက်ရှိခဲ့ရာကနေဆီယနာစပီသိန်းနဲ့2021ခုနှစ်မှာအနည်းငယ်တိုးလာခဲ့ကြောင်းဒါပေမဲ့2022ခုနှစ်မှာတော့ခန့်မှန်းခြေတန်ချိန်880လောက်ထိတိတိတသားတိုးလာခဲ့တာလို့လဲ UNODC ရဲ့အစီရင်ခံစာကဖော်ပြပါတယ်။UNODC ရဲ့မူရဆေးဝါးများဆိုင်ရာသုံးသပ်သူ E6M ကအခုလိုပြောပါတယ်
။ So because of the increases in the area of open public cultivation
ဘိန်းဆိုင်ပြုတဲ့ဒေတာစုစုပေါင်းနဲ့တဟက်တာကိုထွက်ရှိနိုင်မှုနှုန်းတွေလည်းတိုးလာတာကြောင့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုကတန်ချိန်800ကိုရောက်ရှိခဲ့ပါတယ်
။ဘိန်းကင်းဖြည့်ဆည်းရေးလုပ်ငန်းတွေကလည်း2022ခုနှစ်အတွင်းမှာ3,469 ဧကဖြစ်တယ်လို့ပြောဆိုထားတာဟာဆိုရင်2022ခုနှစ်အတွင်းဖြည့်ဆည်းခဲ့တဲ့ပမာဏရဲ့80ရာခိုင်နှုန်းလျော့နေနေတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ဘိန်းဆိုင်ပြုံးမှုဆက်ပြီးတော့တိုးနေမယ်ဆိုရင်တော့ဒေတာအတွက်ရောနိုင်ငံအတွက်သာမကဒေတာတွင်အဆင့်ထိရိုက်ခတ်တက်ရောက်လာမယ်လို့လဲ UNODC ရဲ့အစီရင်ခံစာကသတိပေးထားပါတယ်ရှင်။
မတင်ခိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရအောင်ခင်ဗျာ VOA American တန်ကနေတင်းနှလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူမှုမြင်ကွင်းအစီအစဉ်ကိုတင်ပြပေးပါအောင်မယ် American ပြည်တော်စုမှာအိမ်ခန်းငါးကဈေးအမြင့်ဆုံးမြို့တွေထဲမှာနယူးယောက်မြို့လဲတမြို့အပါအဝင်ဖြစ်ပါတယ်အိမ်ဈေးတွေကြီးပြင်မဲ့အိမ်ငါးကျင်သူတွေအနေနဲ့လူကျင်တဲ့တိုက်ခန်းကိုအပြိုင်ဆိုင်ခက်ခက်ခဲခဲရအောင်ကြိုးစားကြရပါတယ်ကိုတိုင်တိုက်ခန်းငါးထားသူလူငယ်တယောက်ရဲ့အတွေ့အကြုံကိုမဆုမြတ်မွန်ကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနယူးယောက်မြို့အပါအဝင်တချို့မြို့တွေမှာအိမ်ကန်းငါးကတွေဈေးကျစရာပြုလာပြီလို့ဒီအိမ်ချမ်းပြေလုပ်ငန်းလုပ်နေတဲ့လုပ်ငန်းကြီးတွေကပြောပါတယ် ကိုဗစ်ကရောဂါစတင်ခဲ့တဲ့2020ခုနှစ်ကစလို့ဒီအိမ်ငှားကဈေးတွေတချိန်ထိုးမြင့်တက်ခဲ့တာမှာပြီးခဲ့တဲ့နှစ်2022ခုနှစ်တုန်းကတော့နိုင်ငံတော်ဝန်မှဒီစံချိန်တင်အောင်လို့ပြန်ပြ800ကိုင်နှုန်းဈေးတက်ခဲ့တယ်လို့အစိုးရကိန်းဂဏန်းတွေမှာဖော်ပြပါတယ်အိမ်ကန်းငါးကားတွေအစမတန်ဈေးတက်ခဲ့တဲ့မြို့တွေကနယူးယောက်မြို့မှာလည်းတချို့နေရာတွေမှာအခုအိမ်ကန်းငါးကားတွေဈေးပြန်ကျတယ်လို့နယူးယောက်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ဒါပေမဲ့ဒီမန်ဟတ်တန်အပအဝင်အချက်အချာကျတဲ့နေရာတွေမှာတော့တိုက်ခန်းငှားနိုင်မှုခက်ခဲနေစေဖြစ်ပါရယ်အိမ်ကန်းငါးကားတွေဈေးကြီးပေမဲ့ငှားကျင်သူတွေများတာကြောင့်လွယ်လွယ်အိမ်ငှားလို့မရတဲ့ပြဿနာကိုအိမ်ငှားကျင်တဲ့သူတွေတော်တော်လေးကြုံကြရပါတယ်အဲ့ဒီထဲမှာကိုရိုင်းအခက်အခဲကြုံတွေ့ခဲ့တဲ့မတ်ဖုံးမြတ်သရဖီကစိတ်ကြိုက်တိုက်ခတ်တစ်ခုငှားနိုင်ဖို့ဘလို့အစ်စ်တွေဖြတ်တန်းခဲ့ရတယ်လဲဆိုတာကိုအခုလိုပြောပြပါတယ်
။အာညီမအခုနေရဲ့အာ apartment ကကြာ rent stabilize ပေါ့နော်။ so rent stabilize ဆိုတာကြာသူကအာအများကြီးတက်လို့မရဘူး။ညီမအခုဟို online မှာတွေ့သလိုဟို rent ပေါ့နော်။ rent ကအခုဆိုရင်မဟန်တန်မှာဆိုရင်3500 4000လောက်ရှိတယ် one bedroom apartment ပေါ့နော်။အခန်းတစ်ခန်းပါတယ်။အဲအဲ့လိုမျိုးဆိုတော့ညီမဟာကကြတော့သူကအဲ့လိုနယူးယောက်စီးတီးနယူးယောက်စီးတီးဟိုဟိုဘာသူတို့ guideline ရှိရပါနော် one bedroom apartment ကိုညီမနေတဲ့ zip code ဒီ Astoria ပေါ့နော်အဲ့ဒီမှာအဲ1800ထက်ကျော်လို့မရဘူး1800ထက်ပိုပြီးတော့ landlord က charge လို့မရဘူးပေါ့နော် agent ကဆိုတော့အဲ့လိုမျိုး apartment ကြတော့ဟိုလူတွေကအပြိုင်လူကြတာပေါ့ပြောရလို့ရှိလို့ရှိရင်အလူတိုင်းလိုချင်တယ်အဲ့တော့ application ကလည်းတင်ရတယ်အဲဟိုပြရရပါတော့เนาะကိုရဲ့ test return ညပြရတယ်ပြီးတော့ bank statement ညပြရတယ်ကိုမှာပတ်စံဘယ်လောက်ရှိပါလဲပေါ့เนาะဒီ account ကိုတက်နိုင်ပါတယ်ဆိုတဲ့ပုံစံမျိုးပေါ့အဲ့ဒါကမှသူများနဲ့အပြိုင်မှာကိုလိုသူလို credit score ကောင်းတဲ့လူတွေအာ bank statement ပြနိုင်တဲ့လူတွေအဲ့လိုမျိုးပြပြီးတော့မှသူတို့ကရွေးတာပေါ့เน
าะဆောဆောညီမပြောတဲ့ထဲမှာလဲကိုလိုလိုပဲပေါ့เนาะကိုလိုမျိုးငှားချင်တဲ့လူတွေနဲ့အပြိုင်ဖြစ်တယ်ဆိုတော့အဲ့အပြိုင်ဆိုင်ဖြစ်ခဲ့တဲ့ဟိုအတွေ့အကြုံပဲပြောပြပါလား
ဟောအဲ့ဒါကြာ application တင်ရမှာအဲအဲ့မှာလည်းအလင်းကြီးရှိရပြန်တော့ပြန်ရပါတော့ညီမတို့သူကဘလို့ရွေးလို့ဆိုဥမာလူအရန်များလို့ရှင်းကြတယ်မရွေးချင်ဘူးသူကအဲအရန်လူများတယ်ပေါ့နော်ညီမတယောက်တည်းနေရယ်ကလေးလည်းမရှိဘူးအာ you know ဟိုယောက်ျားဟိုလည်းမရှိဘူးဆိုတော့အာပို့အဆင်ပြေပေါ့နော်ညီမခွေးအကြောင်းလည်းမရှိဘူးဆိုတော့သူက AC ရဲ့ပုံစံမျိုးနဲ့ငှားလိုက်တာပေါ့နော်မိသားစုဆိုတော့နည်းနည်းခက်ပို့ပြီးတော့ပတ်စံ income ပို့ပြတာ
ဟုတ်နောက်တစ်ခုကဒီစောစောကညီမပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီအိမ်ငှားခြင်းသူတွေကြုံတွေ့ရတဲ့အခက်အခဲတစ်ခုပေါ့လေဆိုတော့များသောအားဖြင့်ပါလေဆိုစောစောကပြောခဲ့တဲ့ဒီ rental application fees ပေါ့ဒီ American မှာကဒီအိမ်ငှားမယ်ဆိုလို့ရှိရင်ဒီ rental application fees pay ပြီးတော့မှဒီအရင်ရှောက်လာရှောက်လာတယ်ဆိုတော့အဲ့ဒါကတော့ဒီအိမ်ငှားခြင်းသူနဲ့ပတ်သက်တဲ့ဟိုနောက်ကျောင်းညာစပင်းကိုစီးစစ်ခါလို့ပြောရမယ်ထင်တယ်နော်ဆိုတော့အဲ့ဒီရှောက်လာဘူးကလည်းဒီပြည်နယ်အလိုက်ကိုသူကသတ်မှတ်ထားတဲ့ဥပမာဆိုရင်တော့ New York မှာ $20 ထင်တယ်ဆိုတော့ဒါမဲ့အဲ့ဒါကိုအိမ်ငှားခြင်းသူတွေအများဆိုတာမသိဘူးအဲ့တော့အိမ်ပွဲစားတို့နောက်တချို့ဟိုအိမ်ငှားတဲ့သူတွေကပေါ့နော်ပိုပြီးတော့ဒီသတ်မှတ်ဈေးထက်ကိုပိုယူရဲတချို့ဆိုလို့ရှိရင်ဒီအိမ်မှာဟိုမိသားစု၄ယောက်နေမယ်ဆိုရင်၄ယောက်ဖွလုံးပေးရတယ်ဆိုတော့အဲ့လိုပေးထားလိုက်ပြီးတော့ဟိုဟိုဘယ်လိုခေါ်လဲအိမ်ငှားလိုက်ရလို့ရှင်တော်သေးရပေါ့နော်သူသတ်မှတ်ထားတဲ့ရက်30အတွင်းမှာမဟုတ်ဘူးဆိုရင်ဒီ application fees ကဆုံးသွားအောင်ဆိုတော့အဲ့လိုမျိုးနဲ့ဒီ rental application fees ကြီးခဏခဏကုန်သွားတဲ့မိသားစုတွေလည်းမနှဲဘူးဆိုတော့ညီမရောအဲ့လိုမျိုးဟိုခဏခဏကုန်သွားတာမျိုးကြုံဘူးလားရှင
်ဟုတ်ဖြစ်ဘူးလေဒီ account ကိုကြိုက်တယ်ပေါ့နော်ကြိုက်တော့သူက application တင်နိုင်တယ်ဥပမာဆိုအဲပွဲစားရလဲအခုတင်ရမယ်လို့မတင်လို့ရှင်ရဖို့ chance ကနည်းပေါ့သူကတော့အာ rush လုပ်တာပေါ့နော်အဲတခါကြရလဲငင်းခံရတယ်အဲတော့ကြာညီမမောင်ကြီးဆိုနှစ်ယောက်စာ application တင်တော့တစ်ယောက်ကို50ဆိုပဲတရားဆိုပြီးချာရှော့ဆိုတခုပြောချင်တာကြာ application အဲ့လိုမျိုးကိုယ်နဲ့မသိရ stranger application ကိုယ့်ရဲ့ social security တို့အဲ့ information အရေးကြီးတဲ့ information တွေမပြတာအကောင်ဆုံးပဲဘူးเนาะဥပမာဆိုလို့ရှင်လဲ bank statement ဆိုလို့ရှင်လဲ account number တွေပါတွေကိုတက်နိုင်တဲ့လောက်ဖြောက်ထားပါเนาะဆိုတော့အတိအကသူတို့လိုချင်တာ credit score နဲ့ bank account number ဘယ်လောက်ရှိရဆိုတာပဲ maybe အကုန်လုံးမဖြောက်ရင်မှာ last digit 4 now 4လုံး5လုံးဖြောက်ဖြောက်ထားပါညီမအဲ့တော့ငယ်သေးတာပေါ့เนาะမသိဘူးကိုကအခန်းလိုချင်တာပဲတီးရောအကုန်လုံးဖြည့်လိုက်တာပေါ့များသောအားဖြင့်ဒီမှာ license broker ပွဲစားလုပ်တယ်ဆိုတော့သူတို့မှာ license ရှိရတယ်တောင်းလို့ရှင်ပြရတယ်ပေါ့เนาะဘာလို့သူတို့က certificate နဲ့လာတာအဲ့ဒါကြီးလေညီမကမသိခဲ့ဘူးကိုကအခန်းလိုချင်တာပဲရှိရယ်ပြီးတော့နောက်တစ်ခုကဈေးကြီးရင်ဘာလို့50တောင်းတာလဲဘာလို့100တောင်းတယ်ချို့ဆို100လောက်ထိကိုတောင်းတယ်အဲ့ဆိုရင်တေးချာပြန်ပြီးပေါ့เนาะဆိုတော့အများတန်းတော့ double check လုပ်တယ်တောင်းတယ်သူတို့ပေးတိုင်းတောင်းတိုင်းပေးကြမလို့ပေါ့เน
า
ะ
နောက်တစ်ခါကိုလိုမျိုးပေါ့နော်ဒီပထမဆုံးအချိန်ဒီအိမ်ငှားခြင်းတဲ့သူတွေအတွက်ကိုညီမအနေနဲ့ဘယ်လိုမျိုးအကြံပေးနိုင်လဲရှင့်
ညီမ အကြံပေးချင်တာကတော့ရောက်ခါစားပေါ့နော်အကဲတခြားနေရာပြောင်းလာမယ်ဆိုရင်တော့အစမှာတော့နည်းနည်းခက်လိမ့်မယ်ဒါပေမဲ့အထူးသဖြင့်ကတော့နေရာဒီပွင့်လင်းနေရာဒီမှာပြောင်းတာအဆင်ပြေပေါ့နော်ဆောင်းနေကြတော့တွားလာရလည်းခက်တယ်အင်ရှာရလည်းခက်တယ်ဘာလို့ဆောင်းနေကြလူပြောင်းလာနေတော့ကြောင်းမို့statistically တိတ်ပြီးတော့ဟိုပြောင်းသွား opening တိတ်ရှိပေါ့နော်အိမ်ဒီ run လောက်တဲ့အိမ်ကနေပေါ့ဆမ်းမကြတော့ပွင့်ရင်းရာဒီဖြစ်တယ်ဒါပေမဲ့ဆမ်းမဖြစ်တဲ့အတွက်ကြောင့်လည်းပြောင်းမယ့်လူတွေညတော့အင်းဈေးကလည်းတက်တယ်ပေါ့နော်ဟို brand ဈေးကလည်းတက်တယ်အဲ့တော့ကိုကကြည့်ပေါ့ဆိုတော့ဟိုအိမ်မငှားခင်ဒီအိမ်ကဘာရှိလဲဆိုတော့ဥမာဆိုလည်းဥမာ laundry လေးပိုင်းမပါဘူးပေါ့အဲ့ဆိုလို့ရှိရင် laundry နဲ့ကိုနဲ့ wash shower ဆိုင်နဲ့ဘလောက်ဝေးလဲဘလောက်နီးလဲပေါ့အဆင်ပြေလားစပ်ပွေးနဲ့ဘလောက်နီးလဲဝေးလဲအဲ့ဒါလေးအရင်ကြည့်ထားပေါ့နော်ဆိုတော့စာလုံးချုပ်ပြီးလုံးမှဖြတ်လို့ရှိလို့ရှိရင်အဲ့ဟာလည်းညီမတစ်ခေါက်ဖြစ်ပွဲအာဆုံးတယ်စာချုပ်ခိုးလဲဆုံးတယ်ပြီးလို့ရှိလို့ရှိရင်ဟိုပွဲစားကလည်းဆုံးတယ်ဆိုတော့အဲ့ဒီဟာ okay ဒီအိမ်ကတော့ kitchen ကိုပေးတော့လားဒါမှမဟုတ်လို့ရှိလို့ရှိရင် heater တော့ဘာလို့လာလား internet ဘလို့လဲကောင်ကိုကအိမ်မှာလို့လောက်ရမယ်ဆို internet ကောင်းမကောင်းအဲ့ဒါလေးအစားကြိုးကြည့်ပေါ့နော်ဘာလို့ဆိုတော့စာချုပ်ချုပ်ပြီးသွားပြီဆိုရင်ဖြတ်ဖို့ကနည်းနည်းခက်ဆိုတော့ကိုယ့်ရဲ့ lifestyle ကိုပါကိုယ့်ရဲ့အလုံးနဲ့ပေါ့နော်ကိုယ်နဲ့တင့်တော်တဲ့ဟာမျိုးအရင်ကြိုကြည့်ပေါ့နော်before committing anything ပေါ့နော
် New York မြို့ကကုမ္ပဏီတစ်ခုမှာဒီအလောက်ကန်ရှာဖွေပေးတဲ့ HR recruiter လုပ်နေတဲ့မှတ်ဖုံးမြတ် therapy ပါ New York မြို့အပါအဝင်ဒီ American မြို့တချို့မှာအိမ်ကန်းငှားကတွေတဖြည်းဖြည်းနဲ့ကျဆင်းလာပြီဖြစ်တာမို့အိမ်ငှားချင်သူတွေအတွက်တော့အချိန်ကောင်းဖြစ်တယ်ဆိုပြီးတော့အိမ်ချမ်းမြေလုပ်ငန်းလုပ်နေတဲ့သူတွေကတော့ပြောပါတယ်။ဒါပေမဲ့လည်းဒီအိမ်ကန်းငှားကတွေကလွန်ခဲ့တဲ့3နှစ်ကထက်ဆိုင်တော့ဈေးကြီးနေဆဲဖြစ်ပါတယ်။တခါဒီငွေကြေးဖောင်းပွားမှုနှုန်းစံချိန်တရားတက်ခဲ့တဲ့အမေရိကန်ပြည်ထောင်စုမှာဒီငွေကြေးဖောင်းပွားမှုနှုန်းဟာလည်းအခုဆိုရင်အနည်းငယ်ကျဆင်းစာပြုတ်လာနေပါတယ်။စားသုံးသူတွေဘက်ကတော့ဒီအကြဘက်ကိုဆက်သွားပြီးတော့မှကုန်စည်နှုန်းအပါအဝင်အစစဈေးတွေကျဖို့အတွက်ကိုပဲမျှော်လင့်နေကြပါတယ်ရှင်။ကျွန်မစုမြတ်ပါမှာ။
မဆုမြမွန်တင်ဆက်တဲ့လူမှုမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ပြီးအမေရိကန်တန်ကလည်းတင်းနေတာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့တင်းနေလာနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကြီးချုပ်ကိုဥတမောင်တန်ကတင်ပြပေးပါအောင်မယ
်။ Weapons ပြောင်းရင်ရုရှားကအပြင်းထန်ပစ်ခတ်တိုက်ခိုက်နေတယ်လို့ယူကရိန်းကဒီနေ့တင်းနေလာနေမှာပြောကြားလိုက်ပါတယ်။Ukraine Dodex ဒေသမှာရှိတဲ့ Bankman မြို့ကိုသိမ်းပိုက်ဖို့အတွက်ရုရှားကတိုက်ခိုက်နေခဲ့တာလပိုင်းရှိခဲ့ပါပြီ။မြို့မြောက်ပိုင်းက Praskovika ရွာအခြေအနေကခက်ခဲတဲ့အခြေအနေဖြစ်တယ်လို့ Ukraine သမ္မတရုံးနေ့စဉ်အစီရင်ခံစာမှာပြောပါတယ်။ Bankman နယ်မြေကလူနေနေရာ16ခုကိုရုရှားတပ်တွေကလက်လက်ကြီးတွေတင်ကားတွေနဲ့ပစ်ခတ်ခဲ့တယ်လို့ Ukraine စစ်တပ်ကဆိုပါတယ်။ American ကဘူပေါင်းကြီးတွေကိုတရုတ်နိုင်ငံလေကြောင်းပိုက်နယ်ထက်ကို2022ခုနှစ်မှာ10ကြိမ်ထက်မနဲ့ပြစ်လွတ်ခဲ့တယ်ဆိုတဲ့တရုတ်ရဲ့ဆွတ်ဆွဲချက်ကိုအမေရိကန်တပ်ပရအင်ပြူတော်ကဒီနေ့တနင်္လာနေ့မှာညှင်းဆိုလိုက်ပါတယ်။ထောက်လိုက်သတင်းအချက်လက်တွေအတွက်အပြင်းပြန်ဘူပေါင်းကြီးတွေကိုလွတ်တာကတရုတ်သားဖြစ်ပြီးအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုထိခိုက်တယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူအဒီနီမက်စ်ဝတ်ဆန်ကလူမှုစာမျက်နှာ Twitter မှာရေးသားပါတယ်။စီးရီးယားသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုအကူအညီပေးခွင့်ပေးပြုဖို့လူ့အသက်မလုံခြုံရေးကောင်စီကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်စီးရီးယားကိုအကူအညီပေးခွင့်ရှိပေမဲ့နေဆက်တစ်ဖက်တည်းကိုပဲဖျက်ချောင်ခွင့်ပြုထားကြတာကြောင့်အမေရိကန်ကအခုလိုတောင်းဆိုလိုက်တာပါတူရကီနဲ့စီးရီးယားငလျင်ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးငလျင်တန်းတင့်သူတွေနေထိုင်ရေးအစားအသောက်ကျောင်းပညာရေးနဲ့စိတ်ပိုင်းဆိုင်ရာစောင့်ရှောက်မှုတွေပေးအပ်ဖို့ဆက်ပြီးလှုံ့ဆော်ရတော့မယ်လို့ကုလသမဂ္ဂလုံခြုံရေးကုလသမဂ္ဂကူညီထောက်ပံ့ရေးအဖွဲ့အကြီးအကဲမာတင်ဂရစ်ဖစ်ကဒီနေ့စီးရီးယားမြောက်ပိုင်းအလက်ပိုဒေသကိုတွားရောက်တဲ့အချိန်မှာပြောဆိုလိုက်ပါတယ်ဒီကနေ့တနင်္လာနေ့ကစပြီးစီမင်းသက်အောက်ယာယီဗီဇာနဲ့ဩစတြေးလျမှာနေထိုင်နေကြတဲ့ဒုက္ခသည်တွေဟာအမြဲတမ်းနေထိုင်ခွင့်ကိုရရှိကြတော့မှာဖြစ်ပါတယ်။2013မတိုင်မီဩစတြေးလျနိုင်ငံကိုရောက်ရှိနေကြတဲ့လူပေါင်း19,000လောက်ဟာဒီအပြောင်းလဲရဲ့အကျိုးကျေးဇူးကိုခံစားကြရမှာပါ
။ဥတမောင်တန်းကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုစံကျော်ဖြစ်ပါတယ်။စပန်ဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ BJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ။ပြေမီရီကအတန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်ပြေဝေကိုကြည့်ရှုနားဆင်ကြရတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သင်ကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြီးဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.